Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ပါရှင်2016ခုနှစ်နိုဝင်ဘာလ20ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်နေကိုမြန်ခင်ပြည်အောင်သူမျိုးတော် Washington DC ကနေလိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမာဒီနေ့အတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီနေ့မှာချူချတဲ့တဲ့နေကတော့တချိန်ကရန်သူတွေစပွဲဆက်ဆံခဲ့ကြတဲ့ယူကော့ခွန်တမရဒေါ်နယ်ထရန့်နဲ့မီရိုမနီတို့ဟာစနေနေ့ကတွေ့ဆုံခဲ့ကြပါတယ်။ကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်နဲ့တခြားနိုင်ငံတွေကမစွန့်လွတ်ကြဖို့ပြည်သူနိုင်ငံမှာကျင်းပနေတဲ့အာရှပစိဖိတ်စီးပွားရေးထိပ်သီးညီလာခံဝင်တက်ရောက်နေတဲ့ကမ္ဘာကောင်းဆောင်နေရာတောင်းဆိုပါတယ်။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားနှစ်ဦးကိုအခြေခံရိုက်ကူးထားတဲ့ထိုင်ဝမ်ရုပ်ရှင်ကနိုင်ငံတကာရုပ်ရှင်စုချီးမြှင့်ခံခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချနဲ့တူတင်ပြပေးမှာပါခင
်ဗျ။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက
ဒီပြီးခဲ့တဲ့ယူကော့ပွဲတော့ကတော့တောင်ဝင်ရှိတဲ့နေရာအစိုးရစသဖြင့်ပေါ်ရပြီးတဲ့နေရာမှာတော့လူကိုကြည့်ပြီးရွေးတယ်လို့ကျွန်တော်ကတော့ထင်တာပေါ့လေအဲ့လိုတော့
စိုက်ပျိုးမွေးမြူရေးဝန်ကြီးဌာနဒုဝန်ကြီးတောင်ဝင်ရဲဆဲလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြမရေးလေးလာတုံးသက်သူဒေါက်တာတင့်ဆွေကအခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါဆက်ပြီးတော့ဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်စတဲ့အစည်းအဝေးတွေကိုဒီမနေ့မှာပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးထိတ်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့မန္တလာချန်တို့ကကြီးညာပေးသွားမှာပါ
အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကနဦးကာလတွေတုန်းက Republican Party တွင်း Donald Trump ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့တဲ့ Mitt Romney ဟာစနေနေ့ကရွေးကောက်ခံသမ္မတနဲ့တွေ့ဆုံခဲ့တာမှာသူတို့နှစ်ဦးအနေနဲ့ကမ္ဘာကြီးရဲ့ကိစ္စတွေကိုအသေးစိတ်အတွင်းကြကြဆွေးနွေးပြခဲ့တယ်လို့ Romney ကပြောပါတယ်2012ခုနှစ်ရွေးကောက်ပွဲတုန်းကသမ္မတဘရက်အိုဘားမားကိုရှုံးနိမ့်ခဲ့တဲ့ရိုမနီကိုနိုင်ငံသားဝင်ကြီးအဖြစ်ရွေးချယ်ခန့်အပ်မယ်ဆိုတဲ့သတင်းတွေမကြသေးခင်ရပ်ပိုင်းတွင်ထွက်ပေါ်လာခဲ့ပါတယ်နယူးဂျာဆီပြည်နယ်အတွင်းမှာရှိတဲ့ဒေါ်နယ်ထရန့်ပိုင်နဲ့ဂေါ့ဖ်ကွင်းမှာပြုလုပ်တဲ့တွေ့ဆုံမှုအပြီးနိုင်ငံသားဝင်ကြီးအဖြစ်ဘသူကိုရွေးချယ်မယ်ဆိုတဲ့တိကျတဲ့အဖြစ်တစုံတရာထွက်လာခြင်းမရှိသေးပါဘူးအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားနဲ့တိုက်ရိုက်တက်ဆိုင်နေတဲ့ကမ္ဘာနေရာအတော်များများကကိစ္စရပ်တွေကိုအသေးချာဆွေးနွေးပြခဲ့သလိုအမြင်သဘောထားတွေကိုလည်းဖလှယ်နိုင်ခဲ့တဲ့အကြောင်းတွေ့ဆုံမှုပြီးမှရိုမနီကပြောပါတယ် Republican Party ရဲ့ပြင်မရေးစီးကြောင်းတွေကအရေးပါသူတူဦးနဲ့ပြန်လည်တင့်မြတ်သွားပြီဆိုတာပြသတဲ့အနေနဲ့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တဲ့ရိုမနီနဲ့တွေ့ဆုံမဲ့နေရာကိုရောက်လာတဲ့အချိန်မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ရွေးကောက်ခံဒုသမ္မတမိုက်ပန့်စ်တို့နှစ်ဦးကနှွေးထွေးစွာကြိုဆိုခဲ့ကြပါတယ်။အစိုးရအဖွဲ့အတွင်းရိုမနီကိုယာတူးတနေရာပေးဖို့အတွက်ထရမ့်ကိုအကြံပေးပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်
။အမေရိကန်နိုင်ငံနယူးယောက်မြို့ကဘရော့ဒ်ဝေးမှာတင်ဆက်ဖျော်ဖြေနေတဲ့ Hal Milton တေးသရုပ်ဖော်ပြဆက်အဖွဲ့ကအဓိကသရုပ်ဆောင်တဦးကနေတောက်ကြနေညဖျော်ဖြေပွဲပြီးမှဒုသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ Mike Pence ကိုတိုက်ရိုက်ရည်ညွှန်းပြောကြားခဲ့တဲ့ကိစ္စအတွက်တောင်းပန်ဖို့ရွေးကောက်ခံသမ္မတ Donald Trump ကတောင်းဆိုလိုက်ပါတယ်။သမီးဖြစ်သူနဲ့သူ့ရဲ့တူရိုးနဲ့အတူပြဆက်ကြည့်ဖို့ရောက်လာတဲ့ Mike Pence ကိုပရိသတ်အများစုကဘူးလို့အော်ဟစ်ပြီးတော့ကန့်ကွက်ခဲ့ကြပါတယ်။ပြဆက်ပြီးသွားတဲ့အချိန်အရွန်ဘာအဖြစ်သရုပ်ဆောင်ခဲ့တဲ့ Brandon Victor Dixon က Pence အနေနဲ့အမေရိကန်နိုင်ငံသားအားလုံးအတွက်အလုပ်လုပ်ဖို့တိုက်တွန်းပြောကြားခဲ့ပါတယ်။မတူညီတဲ့လူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့အမေရိကန်တွေအပါအဝင်အားလုံးရဲ့သားသမီးတွေမိဘတွေကဘာမြေကြီးအတွက် Pence နဲ့ Trump တို့ရဲ့အစိုးရတဲ့အနေနဲ့ခုခံကာကွယ်ပေးပါမလားဆိုတဲ့ပေါ်စိုးရိမ်ပူပန်နေကြကြောင်း Pence ကပွဲရုံတွေကစတင်ထွက်ခွာတဲ့အချိန်မှာပဲ Dixon ကဆင်းမြင့်ပေါ်ကနေပြောကြားခဲ့တာဖြစ်ပါတယ်။ Dixonအဲ့ဒီလိုပြောလိုက်တဲ့အပေါ်ပရိသတ်ကကောင်းချီအော်ဗာပေးခဲ့ပေမဲ့သူ့ရဲ့ကြိုတင်ပြင်ဆင်ထားတဲ့မိကွန်းမပြီးဆုံးပါပဲမပြီးဆုံးခင်မှာပဲပန့်စ်ကကပွဲရုံတွေကနေထွက်ခွာသွားပြီဖြစ်ပါတယ်သူ့ရဲ့ဒူးသမရာကိုအဲ့ဒီလိုပြောလိုက်တဲ့ပေါ်ထွန့်ကစိုက်နှစ်သက်ခြင်းမရှိတာကြောင့်ပန့်စ်ကိုတောင်းပန်ဖို့အတွက်စနေနေ့မှာတောင်းဆိုခဲ့ပါတယ်
ကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကမစွန့်လွတ်ကြဖို့ပြည်သူနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာထိပ်သီးညီလာခံတစ်ခုကိုတက်ရောက်နေကြတဲ့ခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်တွေဟာကိုယ့်ပြည်သူတွေအတွက်အကျိုးမရှိဘူးလို့နဲ့ယုံကြည်ထားကြတဲ့နိုင်ငံရေးသမားတွေကိုအမေရိကန်နဲ့ဥရောပမဲဆန္ဒရှင်တွေကရွေးချယ်လိုက်ကြပေမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကတော့လွတ်လပ်စွာကုန်သွယ်မှုအစီအစဉ်တွေကိုဆက်လက်လုတ်ဆောင်ကြဖို့တိုက်တွန်းနေတာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်ကလည်းစီးပွားရေးပွင့်လင်းမှုကိုအားပေးဖို့စနေနေ့ကပဲတိုက်တွန်းခဲ့ပါတယ်အတူတကွခံစားနိုင်မယ့်အနာဂတ်ကိုပိုင်ဆိုင်တဲ့လူအတိုင်းဝိုင်းတစ်ခုကိုတည်ဆောက်ဖို့တန်ိဋ္ဌာန်ချလုတ်ဆောင်ရမှာဖြစ်ပြီးဒီအတွက်လည်းခွဲထွက်တာတဲ့အတူတကွနှိစက်မှုတွေပိုရှိလောက်အောင်လုပ်ရမယ်တာဝန်ရှိတဲ့အကြောင်းပီရူးနိုင်ငံလီမာမြို့မှာကျင်းပနေတဲ့ APEC ထိပ်သီးညီလာခံမှာသမ္မတရှီကပြောဆိုခဲ့တာဖြစ်ပါတယ်အာရှပစိဖိတ်ဒေသရဲ့လွတ်လပ်စွာကုန်သွယ်ရေးနယ်မြေFTAAP လို့ခေါ်တဲ့ စီးပွားရေးကုံသွယ်မှုသဘောတူညီချက်ကိုဒေတာရွေးနိုင်ငံတွေကအားပေးကြဖို့တရုတ်နိုင်ငံကလိုလားနေတာဖြစ်ပါတယ်။ဒီစီစဉ်ဟာအမေရိကန်ကကြောတောင်နောက်ခံပေးထားပြီးလက်တလောနိုင်ငံပေါင်း၁၂နိုင်ငံနဲ့အတူပြုလက်မှတ်ရေးထိုးထားတဲ့ပစိဖိတ်ရာဝန်နိုင်ငံတွေမှာကုံသွယ်ရေးသဘောတူစာချုပ် TPP ကိုရှင်ပြိုင်မှုတစ်ခုအဖြစ်အများကမြင်နေကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုမှာရွေးကောက်ခံထားရတဲ့သမ္မတဒေါ်နယ်ထရမ့်က TPP သဘောတူညီချက်ကိုရပ်ဆိုင်းပစ်ဖို့ပြောဆိုထားတာကြောင့် TPP ရဲ့အလားအလာနဲ့ပတ်သက်ပြီးတန်တရားတွေလည်းအကြီးအကျယ်ထွက်ပေါ်နေပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကလည်းထရမ့်ကျင်နာအောင် TPP ကိုအပြောင်းအလဲအနေငယ်လှောက်ဆောင်တာဒါမှမဟုတ်အမေရိကန်ပြည်ထောင်စုကိုဘေးဖယ်ပြီးကုံသွေးသဘောတူညီချက်အသစ်တစ်ခုရေးဆွဲဖို့တောင်းဆိုခဲ့ပါတယ်။
အင်တာနက်ပေါ်မှာဆက်သွယ်နေကြတဲ့ပြည်သူတွေအတွက်ယင်းနှိမ့်ညွန့်ကြဖို့ Facebook အမှုဆောင်ရာရှိချုပ် Mark Zuckerberg ကပီရူးနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာညှိနှိုင်းရေးမိန့်ခွန်းမှာပြောကြားခဲ့ပါတယ်။လူမှုတိုင်းဝိုင်းကြားဆင်းရဲမွဲတေမှုတွေပပျောက်စေရေး၊ကမ္ဘာတဝန်းကျန်းမာရေးတိုးတက်စေရေးနဲ့ပညာရေးအတွက်ပံ့ပိုးရမှာအင်တာနက်ဆက်သွယ်မှုရဲ့အခန်းကဏ္ဍကိုတိုးမြင့်မှုအရေးကြီးတဲ့အကြောင်းအာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC ခေါင်းဆောင်တွေရဲ့စနေနေ့ညီလာခံမတိုင်မီပြောကြားခဲ့တဲ့မိန့်ခွန်းမှာ Zuckerberg ကထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။2020ပြည့်နှစ်နောက်ဆုံးထားပြီးတော့တကမ္ဘာလုံးမှာအင်တာနက်ဆက်သွယ်မှုတွေရရှိရေးပြီးခဲ့တဲ့နှစ်ထဲမှာပဲကုလသမဂ္ဂကအဆိုပြုထားတဲ့ဆက်သွယ်မှုဆိုင်ရာကြေညာချက်ကိုကမ္ဘာခေါင်းဆောင်တွေအနေနဲ့လက်မှတ်ရေးထိုးချဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဇူကာဘတ်မိကွန်နောက်ပိုင်းမှာတော့မကြသေးခင်ကအမေရိကန်သမ္မတရွေးကောက်ပွဲကာလမှာသူ့လူမှုကွန်ရက်ရဲ့အခန်းကဏ္ဍပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့တာပါ Facebook ဟာသူ့ရဲ့လူမှုကွန်ရက်တွေပေါ်မှာအကြီးအကျယ်ပြန့်နှံ့ခဲ့တဲ့သတင်းအတုတွေကိုထိန်းချုပ်ဖို့ထိထိရောက်ရောက်မလုပ်ခဲ့သလိုမဲဆန္ဒရှင်တွေကိုအရေးကြီးတဲ့ကိစ္စတွေမှာလွဲမှားတဲ့သတင်းအချက်အလက်တွေပေးခဲ့တယ်လို့ဝေဖန်သူတွေကပြောဆိုခဲ့ကြတာဖြစ်ပါတယ်ဇူကာဘတ်ကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာ Facebook ကအဆုံးဖြတ်ပေးနိုင်လောက်တဲ့အခန့်ကဏ္ဍမှာပါဝင်ခဲ့တယ်ဆိုတာကိုမဟုတ်တဲ့အကြောင်းပြင်းထန်ညှဉ်းဆန်ခဲ့ပေမဲ့သတင်းအတုအယောင်တွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းဖို့ဆက်လက်အာရုံစိုက်ကြိုးပမ်းနေတဲ့အကြောင်းကိုစနေနေ့မှာပြောဆိုခဲ့ပါတယ်။အများပြည်သူကိုပြောဆိုနိုင်တဲ့အခွင့်အရေးပေးရမှာဖြစ်ပေမဲ့အမုန်းစကားတွေအကြမ်းဖက်မှုတွေမှန်မှန်သတင်းတွေပြန့်နှံ့နေတာကိုဟန်တားနိုင်အောင်ကုမ္ပဏီကလုပ်ဖို့တာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်။
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။စီးရီးယားနိုင်ငံအလက်ပိုမြို့ကတဘုံတွေထိန်းချုပ်ထားရနေရာတွေမှာရှိတဲ့ဆေးရုံတွေပေါ်အရေးဆက်ဆက်ဘုံကျဲမှုတွေအတွက်တာဝန်ယူရလိမ့်မယ်လို့စီးရီးယားအစိုးရနဲ့သူ့ကိုကြောတော့နောက်ခံပေးထားတဲ့ရုရှားတပ်ဖွဲ့တွေကိုအမေရိကန်သမ္မတအင်ဗျူတော်အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်ကစနေနေ့မှာပြောကြားလိုက်ပါတယ်။ဆေးဘက်ဆိုင်ရာအဆောက်အဦဦးတွေနဲ့လူသားချင်းစာနာမှုအကူအညီပေးရေးလှုပ်ရှားတဲ့ပေါ်အခုလိုရက်ဆက်တဲ့တိုက်ခိုက်မှုတွေအတွက်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုံချကြောင်းနဲ့ဒီလောက်ရကြောင့်စီးရီးယားနဲ့တခြားနေရာတွေမှာပါနောက်ဆက်တွဲဖြစ်လာတဲ့ချက်ချင်းလက်ငင်းရေရှည်အကျိုးဆက်တွေအတွက်ဆီးရီးယားအစိုးရအနေနဲ့သူ့မဟာမိတ်ရုရှားနိုင်ငံတို့တာဝန်ယူရမယ်လို့မစ္စရိုက်စ်ကပြောဆိုခဲ့ပါတယ်။အလက်ပိုမျိုးမှာဆီးရီးယားအစိုးရတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့အမြောက်နဲ့ပစ်ခတ်မှုတွေကြောင့်စနေနေ့မှာအနည်းဆုံးလူ28ယောက်သေဆုံးခဲ့ရပြီးဒါဟာလူဦးရေ 9,500 ရှိတဲ့အလက်ပိုမျိုးမှာ9ရက်ဆက်တိုက်ဘုံကျဲတိုက်ခိုက်မှုလည်းဖြစ်ပါတယ်။တောက်ကြနေ့ကအစိုးရရဲ့ဘုံကျဲတိုက်ခိုက်မှုတွေအတွင်းအလက်ပိုမျိုးကဆေးရုံ၄ရုံထိမှန်ခဲ့တဲ့အတွက်အတိုက်ခံတွေထိ ंछ ုပ်ထားတဲ့နေမြေတွေကဆေးရုံတွေအလုံးလုပ်ငန်းတွေရပ်ဆိုင်းကုန်တဲ့အကြောင်းတပုံတွေခမန်းထားတဲ့ခန့်ထားတဲ့ကျမရေးဌာနကကြေညာခဲ့တဲ့ကြေညာခဲ့ရတဲ့အထိဖြစ်ခဲ့ရပါတယ
်။အီရတ်နိုင်ငံမိုးဆူးမြို့မှာတိုက်ပွဲတွေစတင်ခဲ့တာတလားကြော်ကြာလာတဲ့အချိန်မှာအဝိုင်းခံထားရတဲ့မြို့ရဲ့လူရဲထူထပ်တဲ့စင်ကြေပုံးရက်ွက်တွေကနေထွက်ပြေးနေသူအရေအတွက်ဟာတိတိတတ်တာတိုးလာနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကထွက်ပြေးသူအရေအတွက်ဟာ2000အောက်မှာရှိခဲ့ရတာကနေအခု6000နီးပါးအထိ3000တိုးလာတယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။မိုးဆူးမြို့နေအိမ်တွေကနေထွက်ပြေးကြသူတဝက်နီးပါးဟာလည်းကလေးငယ်တွေဖြစ်ကြတယ်လို့ကုလသမဂ္ဂရဲ့ကိန်းဂဏန်းမှာဖော်ပြထားပါတယ်။ဒါ့အပြင်ကြံတဲ့တဝက်ကျော်တွေကအများစုဟာလည်းအမျိုးသမီးမိန်းကလေးနဲ့အမျိုးသမီးတွေဥဆောင်တဲ့မိသားစုတွေကဖြစ်ကြပြီးတော့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့တခြားလူခွင့်ရချိုးဖောက်မှုတွေကနေအသက်မသေးကြံရစ်သူတွေလည်းမကြာခဏပါဝင်လေးရှိပါတယ်။ 龙江那是一个要破的就在家的是别都卡的瑞哈人家的小马安迪瑞呢中家亚的路嘞古拉德们家也路大金沙拿木龙哎你那上月也有标管亚报告James Larica 表述给我的世界都卡在里当中下来内东古马一瑞苏亚嘎的英文破裂他的斯坎瑞马扩隆内家亚的路嘞古拉德们家嘎是应该咱们破表他的
当古里亚那个苏姆罗马他们要找到比图里哈他们俩把中黑亚都嘎弄出来一对这边把里边苗皮是你那个七点三那边个家吧的苏姆马比罗的三那边的马八万度一对哈这等可能当老师的路也到破个表面面三那边外国事情都里个咯丁老师的路表白的三那边外的阿米阿比亚阿片江派姆姆西乌鲁苏巴的三那边都里一对亚裔第三边他的声音嘛 microphone 嘛达声边他的边伊西亚哈达表的都里 rocky 达阿派的吧来要表白边的一对阿龙也苏维亚尼亚皮拉尼巴的达边比亚达路口的自家龙的特别就当然说他的塞古尤古东内亚块的墨西哥格扎尼古克林埃的一对把西森边他的一对伊三那边外哈的皮皮呢米达苏里巴巴文奈奈切尼米乌皮拉尼巴的单比多马西的当古里亚内干达里哈嘞第三那边外嘛来要巴文尼加巴的。
The road to Mandalay, Mandalay to Twaya Lansur as a cow, Yaikuke to Mimanangan Boa, Taiwan Yoshin Raita, Midi Ziha, Dogja Niga Pindinangama, Chimpake, Tonsa Chow Jamiao, Amiyan, Nanganaga Yoshin Boroma, accounts of Nanganaga Yoshin Su, Yashigavare, The road to Mandalay Yoshin Zakaha, Mimanangan Pirinsakani, Trapila beat and out.台南人嘛，也对南部就是勇敢家的，对阿们水平拉度那无也不话哦，对有跑也顾他的七十来里撇把的心。
古早闻来呢，闽南那前头个的那个金牙皮个家了吧？苦涩皮个的人上马的个电视皮吧没？也从那图文具条亚都个也写了的的人个电视皮吧没？再比如美女呢，三娘文具他那个图文具条条图文个大文个也写了的呢，不得比哦。为判懂得对于心里话的，没印象个皮子个表皮吧没？
图文具条条图文个，都个得三亚个张家这么许呗？大文个你得拍的也写了哈，第二面大木许不喽？这里媒体个每年三年个冬天表述个热对，六二年新闻杂志开家话的。路途没啥难的，别的那也是个的。一到 NLD 苏亚来他妈，把他妈从前转进的平壤新闻记者屋个，亚鲁个的头白个了，是吧的？牛子班的不得了，当地个阿泰亚的平壤新闻记者屋个，亚鲁个的也是来的哈。当地一段你拿的农业铁匠，许多也并把准备报告的屋皮开皮，对每个平壤新闻记者到达太阳个阿库鲁表白的。
交通问题呢，罗，把别不要讲了，我那都不好讲的呀。主要是看路了怎样，别的呀。今年的今年的批来着，哦，楼价跟那里嘞，做内部在米多生产厂楼价呀，那里就弄了明年的，明年的时候就弄了是保价的，是保价比如，这个人都商品那个了三九一不，三九一嘛商品比如，你讲那他妈的，你像你这样些的多，你讲五八米楼没比六百米高呀，六百米多，哎，你今年现在我出来的时候就弄了，我买那个叫那苏阿妈阿米亚锅呀，苏阿妈阿米亚。啊，叫那种皮啊啦嘞，皮嘞，叫人我下，下米多，这边来皮啊，闽南，闽南米多，单米多这一段，楼还没盖上。
Doctor Tuwin Kesama, Tana Dwin, Tet Out Sessayi, Ane Jetau Pite, Lutong Demi Jong, Nima Yi Lila Tong Tanidu, Doctor Tinsuiga, Yawari.
ဒီပြီးခဲ့တဲ့ရုပ်ကောက်ပွဲတော့ကတော့ခဏခဏမှုနဲ့ကျွန်တော်လာခဲ့ပြီးတော့ဟိုတာဝန်ရှိတဲ့နေရာအစိုးရစသဖြင့်ပေါ့လေပြီးတဲ့နေရာမှာတော့လူကိုကြည့်ပြီးရွေးတယ်လို့ကျွန်တော်ကတော့ထင်တာပေါ့လေအဲ့လိုတော့ထုတ်ပြန်ကြေညာတာမရှိပါဘူးအဲ့တော့လူကြည့်ပြီးရွေးတဲ့အခါမှာလည်းပဲကျွန်တော်တို့ဟိုအခုလိုမျိုးအဆင်မပြေမှုဖြစ်တတ်ပါတယ်အဆင်မပြေမှုဆိုတာကတော့တာဝန်ပေးခံတဲ့ပုဂ္ဂိုလ်ရဲ့ရည်သွေးရည်ချင်းကြောင့် ဆိုတာပါတယ်လို့တချို့လည်းပဲတချို့ဆိုတော့ဘောနော်နမူနာပေါ့ဒီပြီးစားတော့မဟုတ်ပါဘူးအာဂရီလိုက်စားမှုတွေနောက်တစ်ခုကအခုသတင်းအရာကျွန်တော်တို့ဟိုဖြစ်နိုင်တာကတော့ဆက်ဆိုင်ရေးပေါ့ဌာနတော်ဆက်ဆိုင်ရေးအထက်အောက်လူကြီးပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေဆက်ဆိုင်ရေးမှာအားနည်းပြန်ပြန်ရှိသလားလို့တော့ကျွန်တော်ဟာဟိုကျွန်တော်အလောက်ပဲမြင်နေခင်ဗျ
နိုဝင်ဘာလ17ရက်နေ့ကထုတ်ပြန်တဲ့သမရယုံရဲ့ကြေညာချက်မှာတော့2008ဖွဲ့စည်းပုံခြေခံဥပဒေပုံမှ235ပုံမှခွဲငယ်1နဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှ69ပုံမှခွဲကာကြီးတို့အရဒေါက်တာထွန်းဝင်းကိုတာဝန်မှရက်စဲကြောင်းဖော်ပြထားပါတယ်
မန်အင်ဂျင်နိုင်တင်ဆက်သွားတာပါအခုဆက်ပြီးတော့ဦးအောင်ခေရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်ဒီလိုဝါအထူးစီးပွားရေးဆောင်တိဆောက်ရေးအတွက်ဝင်ကြီးချုပ်နဲ့ဒုသမရတွေကိုယ်တိုင်တက်ရောက်မင်ကွန်ပြောခဲ့ကြပါတယ်ဒါပေမဲ့လည်းစီမံကိန်းအတွက်ပြီးစလေရွှေပြောင်းခံရတယ်ဒေသခံပြည်သူတွေရဲ့လူမှုဘဝအခြေအနေကတော့ပိုပြီးဆိုးရွားလာကြောင်းကိုဦးအောင်ခေကသုံးသက်ရေးသားထားပြီးတော့ကိုကျော်သိန်းနဲ့အတူတင်ပြပါပါမယ်
သမရာဦးတင်ကျော်မေလာအစောပိုင်းကအမိန့်ထုတ်ထားတဲ့အတိုင်းမြေသိမ်းမှုပြဿနာကိုဥပဒေနဲ့အညီဖြေရှင်းပြီးတဲ့အထိတီလဝါအထူးစည်းဝေးဇုံကမြေယာသိမ်းပိုင်မှုကိုရပ်ဆိုင်ထားဖို့ဒေသခံတွေလွန်ခဲ့တဲ့ဇူလိုင်လကပန်ချထားပါတယ်။တီလဝါအထူးစည်းဝေးဇုံဒုတိယအဆင့်အပိုင်းခကိုမြန်မာနဲ့ဂျပန်ကိုယ်စားလှယ်တွေအောက်တိုဘာ21ရက်နေ့ကနေပြည်တော်မှာနားလည်ဖို့စာကြံလွှာလက်မှတ်ထိုးကြပါတယ်။တီလဝါပထမအဆင့်အပိုင်းခကိုတော့2023မှာနားလည်မှုစာကြံလွှာလက်မှတ်ထိုးပြီးနှစ်နှစ်ကြာတဲ့အခါ2015စက်တင်ဘာလမှာဖွင့်လှစ်နိုင်ခဲ့ပါတယ်။ဒီလိုဝအပွိုင်းကကိုဖွင့်လှစ်နိုင်တာဟာဥသိစေအစိုးရရဲ့အိမ်မက်အကောင့်ထဲပေါ်လာတာဖြစ်တယ်လို့ဒုသမရကတင်စားပြောဆိုသွားပါတယ်။မြေကတထောင်နီးပါးရှိတဲ့ဇုံအပိုင်းကမှာစက်ရုံအလုပ်ရုံ20လောက်ရှိပြီးစတင်လည်ပတ်နေကြပြီဖြစ်ပါတယ်။နိုင်ငံပေါင်း15နိုင်ငံကကုမ္ပဏီ90ကျော်ရင်းနှီးထားကြတဲ့အထက်မှာအများစုကဂျပန်ဖြစ်ပါတယ်။တရုတ်၊ကိုရီးယား၊အမေရိကန်၊ဆွီဒန်၊ဩစတြေးလျ၊အာဆီယံနဲ့မြန်မာကုမ္ပဏီတွေပါဝင်ပါတယ်။ဒီလိုဝါအပိုင်းကကိုရှင်းတင်မှပြည်စည်းမယ်လို့ညွှန်လဲရပြီးဧက2000နီးပါးရှိတဲ့အပိုင်းခကိုလည်းအကောင့်ထဲပေါ်ဖို့စီစဉ်နေပါတယ်
။ဒါပေမဲ့ဒေသခံတွေနဲ့အစိုးရအကြားမှာမြေယာပြဿနာတွေမဖြေရှင်းနိုင်သေးရင်အပိုင်းခကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ဘူးလို့ဂျပန်ဘက်ကမြင်ပါတယ်။ဒါကြောင့်မြေပြဿနာမရှိတဲ့နေရာတွေမှာဇုံအပိုင်းခကိုစတင်အကောင့်ထဲပေါ်မယ်လို့သိရပါတယ်။အခုအထိဒေါ်လာတန်း900ကျော်ဘူးရင်းနှီးထားပြီးနှစ်စဉ်ဒေါ်လာတန်း100ကျော်ဘူးတင်ပို့နိုင်လိမ့်မယ်လို့ခန့်မှန်းပါတယ်။ဇုံအပိုင်းခကြီးမှာအလုံးနေရာ1000ခွဲပေါ်လာမှာဖြစ်ပြီးဇုံအပိုင်းခကွေးမှာ3000လောက်အထိရှိလာနိုင်တယ်လို့မျှော်လင့်နေပါတယ်။အစိုးရရန်လျားရဲ့ကျိုးနီစနစ်ကိုကျော်လွှားနိုင်ဖို့အတွက်တိလဝါဇုံထဲမှာတနေရာတဲ့အပိအစီဆောင်ရွက်နိုင်တဲ့ one stop service center ရုံးခန်းဖွင့်ထားပါတယ်။တိလဝါဇုံထဲမှာတင်လိုအပ်တာတွေကိုပြီးစီးနိုင်မှာဖြစ်ပါတယ
်။တိလဝါအထူးစီးပွားရေးဇုံအတွက်နေနာဆုံးရှုံးတာကိုနေရာရွှေပြောင်းပေးရသူတွေမကျေနပ်လို့တိုးကြကိုသွားရောက်တိုင်ကြားတာနှစ်ကြိမ်ရှိနေပါပြီ။လွန်ခဲ့တဲ့3နှစ်ကနေနာဆုံးရှုံးခဲ့တာတွေကိုမဖြေရှင်းသေးပဲစီမံကိန်းကိုဆက်လက်အကောင့်အထည်မဖော်ဖို့ဒေသခံကြီးရွာ6ရွာကကိုယ်စားလှယ်တွေလွန်ခဲ့တဲ့စက်တင်ဘာလကတိုကျိုကိုသွားရောက်ပြီးအပြည်ပြည်ဆိုင်ရာစီးပွားရေးအေဂျင်စီ JICA နဲ့တွေ့ဆုံဆွေးနွေးပါတယ်။အခုလိုတိုကျိုအထိသွားပြီးကန့်ကွက်နိုင်အောင် Advice International အဖွဲ့ကစီစဉ်ပေးပါတယ်။2014ဇွန်လကလည်းဂျပန် NGO မဲခေါင် Watch ကစီစဉ်ပေးတဲ့အတွက်ဒေသခံရွာသား3ဦးတိုကျိုကိုသွားပြီးတီလဝါစီမံကိန်းရဲ့ခြုံရင်းချက်တွေကိုကိုယ်တိုင်တင်ပြကြပါတယ်။အကြောင်းမထူးလို့ဒုတိယအကြိမ်သွားရောက်တာဖြစ်ပါတယ
်။တီလဝါစီမံကိန်းအတွက်နေရာရွှေ့ပြောင်းပေးရလို့နှစ်နာဆုံးရှုံးတာကိုရန်ကုန်ဂျိုင်ကာယုံကိုတင်ပြပေမဲ့ဂယုမဆိုင်တဲ့အတွက်အခုလိုတူချိုအထိသွားရောက်ရတာဖြစ်ပါတယ်။ဂျိုင်ကာလက်ခံထားတဲ့တီလဝါဒေသပတ်ဝန်းကျင်အကျိုးသက်ရောက်မှုစစ်တမ်းကိုရွှေ့ပြောင်းခံရသူတွေလက်မခံနိုင်ပါဘူး။ဂျိုင်ကာဟာအစိုးရပြောတာကိုသာလက်ခံပြီးမြေယာပိုင်ဆိုင်မှုကိုစစ်ဆေးတာမျိုးမလုပ်ပါဘူး။ဆောက်ပေးထားတဲ့အိမ်တွေဟာလမ်းထဲနေနေတာမို့မိုးရွာတဲ့အခါမှာအိမ်သာနဲ့ရေရင်းမှာရေရှမ်းကုန်တာကြောင့်ရေညစ်ညမ်းမှုနဲ့ကြုံရပါတယ်။ကျန်းမာရေးဌာနကတက်ဆင်ထားတဲ့ဆက်တွင်း9တွင်းကိုစစ်ဆေးတဲ့အခါမှာအာလုံးဘက်တီးရီးယားပိုးတွေပါနေတာတွေ့ရလို့တောက်သုံးမှုမသင့်တော်ကြောင်းသိရပါတယ်။ရွှေပြောင်းရေးအစီအစဉ်ကိုပြီးစလွယ်လုပ်ထားတာထင်ရှားနေပါတယ်။
ဒီလိုဟာအထူးစီးပွားရေးဇုံအတွက်နေရာရွှေ့ပြောင်းပေးရသူတွေကိုလူခွင့်ရေးဆရာဝန်အဖွဲ့ Position for Human Rights ကစုံစမ်းလေ့လာတဲ့အခါမှာဒေသခံတွေရဲ့အခြေအနေဆုပ်ယုပ်သွားတာတွေ့ရတယ်လို့ဆိုပါတယ်။ပထမအထုပ်ရွှေပြောင်းတဲ့အိမ်တောင်စု80လောက်ကိုတောင်အဆက်မပြောင်းမထားနိုင်တဲ့အတွက်နောက်ထပ်ရွှေပြောင်းမဲ့သူတွေစိတ်ပြည့်နေပါလေ။ဒီထံကျွင်းသွားတဲ့နေအိမ်တွေအတွက်ရောကြီးပြီးပြီမဲ့နေရာသစ်ပါဘဝသစ်တိဆောက်ဖို့အတွက်မလုံမလောက်ဖြစ်နေပါလေ။အခုလိုပြီးကပြည့်လောက်တာမျိုးနောက်ထပ်မဖြစ်ဘူးဒေသခံတွေကလူလားနေပါလေ။ရေရှင်စီပေါ်ရေးရှင်တန်ရေးဟာဒေသခံပြည်သူလူထုဘဝတဲ့ပိုပြီးအရေးကြီးနေကြောင်းတိလဝါစီမံကိန်းကပြတ်တာနေပါတယ်။နေရာရွှေပြောင်းဖို့ကအဓိကထားပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးကိုဖြေရှင်းဖို့တာဝန်မယူတာတုံ့နှိရှိနေပါပြီ။ရှိနေတဲ့ပြဿနာတွေကိုဖြေရှင်းပြီးမှဇုံအပိုင်းခါကိုအကောင့်ထဲပေါ်တဲ့နယ်လို့လေသမားဘက်ကတင်ပြပါတယ်။တိလဝါအရင်အနည်းတစ်ဝက်လောက်ဟာဂျပန်ကလာရမှုဒေသခံနေနာမှုမှာဂျပန်ကိုအဓိကထားပန်ကြားနေရတာဖြစ်ပါတယ်။ဒဝယ်နဲ့ကြောက်ဖြူအထူးစီးပွားရေးဇုံတွေကိုလည်းစတင်အကောင့်ထဲပေါ်နေပြီဖြစ်လို့ပြည်သူနေနာဆုံးရှုံးမှုမရှိရလေအောင်တီလဝါဟာစံနမူနာဖြစ်တဲ့လို့ယူဆနေကြပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါ။အခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင
်။ဂျာဒီမီနိုဗ ెంబ ာလ10ရက်နေ့ကကဘာကြီးနဲ့လာမင်းကြီးအနည်းဆုံးအချိန်မှာကဘာကြီးကနေပိုပြီးချီးတဲ့ပိုပြီးတောက်ပလင်းထိန်တဲ့လာမင်းကြီးဆိုတဲ့စူပါမူးန်ကိုတန်တောတွေ့မြင်ခဲ့ကြတာဖြစ်ပါတယ်ဒီလိုစူပါမူးန်လို့တင်စားခေါ်တဲ့လာမင်းကြီးကို1948ခုနောက်ပိုင်းပထမဦးဆုံးဒီလိုမြင်တွေ့ခဲ့ရတာဖြစ်ပြီး2034ခုနောက်ထပ်16နှစ်ကြာမှပဲဒီလိုစူပါမူးန်ကြီးကိုကဘာကြီးအနေနဲ့ပြန်တွေ့ရမှာဖြစ်ပါတယ်တနည်းတော့ဒါဟာဂျုံတောင့်ဂျုံခဲရှိလာတဲ့လာမင်းကြီးလို့လည်းဆိုနိုင်ပါတယ် ETM အသုံးရကြုံတောင့်ကြုံခဲဖြစ်လာတဲ့ဆိုတဲ့အခြေအနေကိုရည်ညွှန်းရမှာ moon ကိုအခြေခံပြီးသုံးနှုံးနိုင်တာကိုဒီသတင်းပါပထမဦးဆုံးတင်ပြပေးမှာဖြစ်ပါတယ်။အဲ့ဒီအသုံးကတော့
once in a blue moon
ဖြစ်ပါတယ်။စာလုံးပေါင်းက once once ကတစ်ချိန် inn ကတွင်မှာ a blue moon a blue moon ကအပြာရောင်လားဆိုတော့ဇက်ဇူခုရဲ့လုံကောက်အသေးပဲကတော့အပြာရောင်လထွက်တဲ့အချိန်ကြမှာပဲတခါဖြစ်တယ်လို့အသေးပဲရပါတယ်။ဒီသုံးဆင်းတက်လာတာကတော့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တစ်ခုဖြစ်တဲ့မိန်းပြည်နယ်ရှိလယ်သမားတွေရဲ့မိုးလေဝသခန့်မှန်းကြီးလက်စပဲစာအုပ်ထဲကလို့ဆိုပါတယ်။အဲ့ဒီမှာပြက်ကရင်ကိုတတ်မှတ်ရမှာကျမတို့မြန်မာမှာလိုပဲလပြည့်လကွေနဲ့တတ်မှတ်ရမှာလပြည့်ကိုအနီရောင်နဲ့ပြတ်တာထားတယ်လို့ဆိုပါတယ်။လဟာတလတခါပြည်တာများပြီမဲ့လို့လေတချို့လတွေမှာတော့ဒုတိယအကြိမ်တလတဲ့လနှစ်ခါပြည်တဲ့အခါတွေလည်းရှိပါလေပထမလပြည်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းတက်လာတာဖြစ်ပါလေဆလိုတာကတော့တလမှာလပြည်နှစ်ခါကြုံဖို့ကခဲရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလေကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါလေသိကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါလေ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I like to eat out at expensive restaurants but since I've started saving I only eat out once in a blue moon
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အတည်ပြုရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
ခုဒုတိယတင်ပြပေးမှာကတော့
Reach for the moon.
ဖြစ်ပါတယ်။စာလုံးပေါင်းက R E A C H reach ကမီအောင်လက်လန်းတာ FOR4 ကတွေ့ THE the MOON moon ကလာမင်းဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီပဲကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား STARS stars ဆိုတဲ့ကျဲတွေလို့ဒီပဲရတဲ့ဝါဟာရကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom အဓိပ္ပာယ်ကလည်းရှိပါတယ်လကိုလက်ထပ်မိအောင်ကြိုးစားရဆိုရင်လက်တွေမှာမဖြစ်နိုင်တာမှု idiom အဓိပ္ပာယ်ကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူးဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
ခုဆက်လက်တင်ပြပြီးမှာကတော့
Over the moon
ဖြစ်ပါတယ်စာလုံးပေါင်းက O V E R over ကကျော်လွှားတာ T H E the M O O N the moon ကလာမင်းဆိုတော့စကိုက်ခွင့်ရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့လာမင်းကြီးကိုကျော်လွှားတာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတင်စားပြောထားတာလို့ဆိုရမှာပါလူတဦးရဲ့စိတ်ဟာသိက္ကိုပေါ်ပါပြီးတော့မိုးကောင်းကင်ပေါ်တက်သွားတယ်ဆိုတဲ့သဘောမျိုးဆိုရင်တစ်ခုခုနဲ့ပတ်သက်လို့သိက္ကိုစိတ်ပေါ်ပါတာရှင်ပြတာဝိန္ဒာမဆုံးဖြစ်တာကိုဆိုလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင
် John is over the moon these days. He got a well-paying job and is soon getting married to the girl he loves.
John ကခုလိုသိက္ကိုပျော်မဆုံးဖြစ်နေလေရဲ့လကကောင်းတဲ့အလုပ်လဲသူရထားသလိုသူချစ်တဲ့မိန်းကလေးနဲ့လည်းမကြမီလက်ထတော်မှာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် John is over the moon these days. He got a well-paying job and is soon getting married to the girl he loves.
ခုနောက်ဆုံးတင်ပြပြီးမှာကတော့
Moonlighting
ဖြစ်ပါတယ်စာလုံးပေါင်းက M O O N moon ကလာ L I G H T I N G lighting ကလင်းအောင်ဆိုတော့ Squid Tune ရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့လရဲ့လင်းအောင်ပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကလူတူအနေနဲ့အချင်းပြည့်အလုပ်တစ်ခုကိုလုပ်ရကနေနောက်တစ်ခုကိုအားတဲ့အချင်းပေါ်မှာလုပ်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့နေ့အချိန်မှာအလုပ်လုပ်တာကို moonlighting ဆိုတဲ့ညအချိန်မှာလေခိုးလုပ်တဲ့သဘောမျိုးကိုညှိနှွှန်းတာဖြစ်ပါတယ်။ဒီနေ့မှာအလုပ်၈နာရီလို့သတ်မှတ်ထားတဲ့တမန်အလုပ်ချိန်မှာဒီ၈နာရီထက်ကျော်ပြီးတခြားနေရာမှာဝင်ဝေးပိုရလေအောင်အလုပ်လုပ်ရင်ကိုယ့်ကိုအချင်းပြည့်ဒီနေ့၈နာရီကားထားတဲ့အလုပ်ရှင်ကတော့နှစ်သက်ချင်းမှနှစ်သက်မှဖြစ်ပါတယ်။တခါတရံတကယ့်အလုပ်ချင်းမှပင်ပန်းလို့အလုပ်ကောင်းကောင်းမလုပ်နိုင်တာမျိုးအိမ်ငိုက်တာမျိုးညမရွှေတာမျိုးဖြစ်တတ်လို့ဖြစ်ပါတယ်။ဒါကြောင့်မို့အလုပ်နှစ်ခုကိုတွဲလို့ရမှအပိုအလုပ်ကိုအထူးသဖြင့်ခိုးလို့ရတဲ့အခြေအနေမျိုးမှဒီအသုံးကိုရည်ညွှန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ He's a doctor at our hospital. But He moonlights at another hospital during his off days.
သူကကျွန်တော်တို့ဆေးရုံမှာဆရာဝန်ပဲလေ။ဒါပေမဲ့သူကအားလတ်တဲ့ရုံးပရက်တွေမှာတော့နောက်ဆေးရုံတစ်ရုံမှာအလုပ်ခိုးလုပ်နေလေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ He's a doctor at our hospital, but he moonlights at another hospital during his off days.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Once in a blue moon, reach for the moon, over the moon, moonlighting.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလူချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ VOA ကနေတင်းငွေနဲ့မနေ့ကင်းတဲ့စီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ကြကြတာတော့ဒေါ်လာတန်စီစဉ်တက်ဆက်ထားတဲ့အင်္ဂလိပ်စာသင်ခန်းစာကဏ္ဍဖြစ်ပါတယ်။မကြခင်မှာလည်းဒါရိုက်လေးလိုင်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာနေနေခင်ပါရှင်2016ခုနှစ်နိုဝင်ဘာလ20တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေတိုက်ရိုက်နားဆင်နေကြဖြစ်ပါတယ်အခုဆက်ပြီးတော့ 9:00 လိုင်းနိုမီတာ24 30 40အပြင်လိုင်းလိုင်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေနေထဲမှာတိုက်ရိုက်လေးလိုင်းစီစဉ်ကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့ Trump အစိုးရတဲ့လက်ထက်မှာလွတ်လပ်စွာကုန်သွယ်ရေးဘေးဖယ်မဲ့တဲ့င်းကိုကြည့်အောင်ပါလွတ်လပ်စွာကုန်သွယ်ရေးဒါမှမဟုတ်ကန့်သက်ချက်တွေသွင်းကုန်ခွန်တွေတိတ်မကောက်တဲ့နိုင်ငံတကာကုန်သွယ်ရေးအယူဆဟာ Trump အစိုးရတဲ့လက်ထက်မှာဘေးဖယ်ခံရမဲ့အထက်မှာတစ်ခုပါဝင်ဖြစ်နိုင်ပါတယ်။ဆိုင်းငံ့ထားတဲ့ TPP လို့ခေါ်တဲ့ Pacific တစ်ဖက်တစ်ချက်ပူးပေါင်းဆောင်ရွက်ရေးစီမံကိန်းကတော့ Congress လွှတ်တော်မှာကြောင်ထိုးခံနေရပါပြီ။1994 NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အတွက်လည်းပြန်လည်ဆွေးနွေးကြနိုင်ပွဲရှိပါတယ်။ TTIP လို့ခေါ်တဲ့ Atlantic တစ်ဖက်တစ်ချက်ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးကိစ္စအတွက်လည်းဥရောပနိုင်ငံတွေဘက်ကစိုးရိမ်မကင်းဖြစ်နေကြပါတယ်။သုံးသပ်သူတွေကတော့ Trump မဲဆွယ်စဉ်ကပြည်တွင်းစီးပွားကာကွယ်ရေးကိုဟောပြောလှုံ့ဆော်ခဲ့တာကြောင့်လွတ်လပ်စွာကုန်သွယ်ရေးကိုစန့်ကျင်မှုတွေကြီးထွားလာတာဖြစ်တယ်လို့ဆိုကြပါတယ်။ VOA သတင်းတောင် Mill Asiga ရေးသားထားတဲ့သတင်းတော်ကိုဦးကျော်စန်းသားကပြောပြပေးပါမယ်။
ကမ္ဘာစီးပွားထုတ်လုပ်မှုအလုံးရဲ့40ရာခိုင်နှုန်းနီးပါးကိုလွှမ်းခြုံထားတဲ့နိုင်ငံ12နိုင်ငံပါ TPP လွတ်လပ်သောကုန်သွယ်ရေးသဘောတူညီချက်အခုခါမှာဘယ်မှမရွေးတော့ပါဘူးအလားတူစွာပဲဥရောပနဲ့ပြုလုပ်ထားတဲ့သဘောတူညီချက်တွေလည်းဒေါ်နယ်ထရမ့်တက်လာရင်စိုးရိမ်ရဖြစ်လာပါတယ်ဆီစီလီယာမန်စတောမ်ဟာ EU ကုန်သွယ်ရေးကော်မရှင်နာတူဖြစ်ပါတယ
် We don't really know what will happen there is a
ဘာဖြစ်လာမယ်ဆိုတာကျမတို့မသိပါဘူးTTIP ရပ်ဆိုင်းသွားနိုင်တယ်လို့ယုံကြည်စရာအကြောင်းတွေအခိုင်အလုံရှိနေပါတယ်။ဒါဟာအစိုးရတည်ရဲ့အရေးကြီးဦးစားပေးတော့မဟုတ်နိုင်ပါဘူး
။ Donald Trump ဟာမဲဆွေစဉ်တုန်းက NAFTA လို့သူ့ခေါ်ဆိုးရွားတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုဖျက်ပစ်မယ်လို့ပြောခဲ့တာပါ။ဒီသဘောတူညီချက်တွေကြောင့် America မှာအလုပ်ကိုင်တွေစံပေါင်းများစွာဆုံဆုံရတယ်လို့ဆိုပါတယ်။ဒီလိုအားနည်းချက်တွေရှိနေတဲ့ဆိုပေမဲ့တကယ်တော့ NAFTA ကြောင့်လည်း American ရဲ့ကာလုံငန်းဟာကမ္ဘာမှာအင်အားအကောင်းဆုံးဖြစ်ရတယ်လို့ပြောသူကတော့ကုန်သွယ်ရေးမူဝါဒဆိုင်ရာကျွမ်းကျင်သူ Bill Gossan ဖြစ်ပါတယ
် If that relationship were to be disrupted
ဒီဆက်သွယ်တွေကိုဖျက်တောက်လိုက်မယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်တွေရှိလာနိုင်ပါတယ်ဒီလိုလုပ်လိုက်လို့အလုပ်အကိုင်တွေအမေရိကန်ပြည်ထောင်စုထဲပြန်ရောက်လာမလားဆိုတာတော့ရှင်းရှင်းလင်းလင်းမပြောနိုင်ပါဘူ
းအထူးသဖြင့်အာရှကုန်သွယ်ရေးသဘောတူညီချက်ကိုဖျက်သိမ်းတာဟာအခွင့်အရေးဆုံးရှုံးမှုတရားသာဖြစ်တယ်လို့ Japan Temple တက္ကသိုလ်က Jeff Kensington ကသုံးသပ်ပါတယ်
There's already concerns around Asia about the reliability of the United States
American ပြည်ထောင်စုကစိတ်ချရတဲ့မဟာမိတ်တူဖြစ်နိုင်ပါမလားဆိုတာအဆက်တလွှတ်မှစိုးရိမ်မှုတွေကစီးပီးသားပါ Trump ရွေးကောက်ပွဲအနိုင်ရလာမှုကဒီစိုးရိမ်မှုကိုပိုပြီးကြီးထွားလာစေပါလိမ့်မယ်ပြီးတော့အာရှမှာ American ရဲ့ဩဇာလွှမ်းမိုးမှုဟာလည်းသီးသီးသာသာကျဆင်းသွားနိုင်တယ်လို့ထင်ကြောင်းသူကပြောသွားတာဖြစ်ပါတယ်တရုတ်ကုန်ပစ္စည်းတွေကိုအခွန်တိုးကောက်မယ်ဆိုတဲ့ဒေါ်နယ်ထရမ့်ရဲ့ချင်းချောက်မှုကိုတရုတ်အစိုးရကကုန်သွယ်ရေးဆေးဖြစ်လာနိုင်တယ်လို့ကြိုတင်သတိပေးထားပြီးသားပါအမေရိကန်လေယာဉ်များတွေကိုမဝယ်ဘဲနေမယ်ဒါမှမဟုတ်တရုတ်ပြည်မှာလာရင်းနှီးမြှုပ်နှံတဲ့အမေရိကန်ကုမ္ပဏီတွေကိုစီကံပုံမတင်ကြမယ်လို့ဆိုထားတာပါဒီကိစ္စကို Bill Gunston ကအခုလိုသုံးသပ်ပါတယ
်။ The idea that this is a one-way street and we can throw
ဒါဟာတလားမောင်းပဲကျွန်တော်တို့ကတရုတ်ကိုချိန်ချောက်နိုင်တယ်။တရုတ်ကကျွန်တော်တို့ကိုပြန်မချိန်ချောက်နိုင်ဘူးဆိုတဲ့ယူဆချက်ကတော့လက်လွတ်စပယ်ပြောတာကြပါတယ
်။ဒါအပြင်အရှေ့အာရှမှာအမေရိကန်ဥဆောင်မှုမရှိရင်ဒါတရုတ်အကြိုက်ပဲ။ကမ္ဘာမှာစီးပွားရေးအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်ကဒီကွက်လက်ကိုချက်ချင်းဝင်လာမှာပဲ။ပီရူမှာအခုလုပ်နေတဲ့ APEC ထိပ်သီးညီလာခံမှာပဲတရုတ်ကသူ့ဟာသူလွတ်လပ်သောအာရှစီးပွားရေးဇုန်လွတ်ဖို့အဆိုပြုနေပြီလို့လဲ Bill Gunston ကထောက်ပြသွားကြပါခင်ဗျာ
။ဦးကျော်စံသားတင်ဆက်သွားတာပါ။အခုဆက်ပြီးတော့စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးခဲ့ကြလဲဆိုတာကိုနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။VOA American တိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ တော်ဒါရှင်များရှင်မြမပြည်တဝန်းတော်ရွမြို့ပါမကျန်ရာသီမြွေဆူညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကံကြဘလို့များကြက်မှတ်ပြီးထိန်းကြောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘဲပုံဘဲနီးဖြည့်ဆင်းကြရင်ကောင်းမလဲဆိုတာတွေကိုဒီနေ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားတာပါရှင်။ကျမတို့ဒီနေ့ဥဆောင်ဆွေးနွေးပွဲကိုဖိတ်ခေါ်ထားတဲ့သူတွေကတော့မြို့သားလွှတ်တော်ကိုစလဲဥပဒေပညာရှင်ဆရာကြီးဦးအောင်သိန်းကိုဖိတ်ကြားထားပါတယ်။ဆရာဦးအောင်သိန်းမင်္ဂလာပါရှင်
။မင်္ဂလာပါဆရာရှိပါတ
ယ်။ဟုတ်ကဲ့ပါ။နောက်တစ်ယောက်ကတော့ကျမတို့စစ်တက္ကသိုလ်တက္ကသိုလ်ဦးကောင်းမျက်စိနားနှာခေါင်းလဲချောင်းဌာနကပေါမောက်ခဒေါက်တာခင်လှလှကိုဖိတ်ကြားထားပါတယ်ရှင်ဆရာမရှိပါလားရှင်မင်္ဂလာပါရှင
်ဟုတ်ကဲ့ပါရှင်
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့ကျမတို့ဟိုပြည်သူတွေရဲ့ဘဝကိုထင်ဟအောင်ထိထိမိမိနဲ့ဟိုကတ်တွန်းနေနဲ့ပုံဖော်ပေးနေတဲ့ဆရာမောင်မောင်ဖောင်တိန်ရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနေကောင်းပါလားဆရာ
နေကောင်းပါခင်ဗျာ
ဟုတ်ကဲ့ပါဆရာတော်ရောက်ပါပြီလားမင်းမျိုးကအာရှအလင်းရောင်ဆရာတော်အရှင်စိန်တိတာဖြစ်ပါတယ်ဆရာတော်ကတော့ဘာသာပေါင်းစုံချစ်ကြည်ရေးတွေမှာစမ်းစမ်းတမောင်ဆောင်ရွက်မှုကြောင့်မလို့နော်ဝေးနိုင်ငံကနေချီးမြှင့်တဲ့ဟာမနီလို့ခေါ်တဲ့တဟဇာတညီညွတ်ချင်းစုကိုချီးမြှင့်ခံထားရတဲ့ဆရာတော်ဒီပါဖြစ်ပါတယ်ဥတ္တမရေဖျားပထမအဆုံးပေါ့လေဟိုတောတာရှင်တယောက်ကအရင်ဆုံးရေးထားတဲ့ဟာလေးအရင်ဖတ်ပြကြမှာတယ်တောင်ငူမျိုးကတောတာရှင်တယောက်ပါမြို့နယ်လျှက်စစ်ရုံးတွင်းမှာအတန်ချက်ဆက်တွေနေညကျေလောင်စွာတခြင်းဖွင့်ကျင်တီးဆိုအဟိနေတာတုံးရရှိပါပြီအခုရေးနေတဲ့အချိန်ထိမရသေးပါဘူးတဲ့ပတ်ဝန်းကျင်မှာနေရောညပါစိတ်နှောက်ရှက်ဖြစ်နေပေမဲ့လည်းပြောလို့မရပါဘူးတဲ့အဲဒါကြောင့် VOA ကနေတစ်ဆင့်သက်ဆိုင်ရာလူကြီးများများသိရှိအောင်ဖော်ပြပေးစေချင်ပါတယ်တဲ့ကျမတို့ကလေလံရနေပြီးတော့ပဲတစ်ဆင့်ပြောလိုက်ရတာပေါ့လေအဲ့တော့မြမပြည်တော်မှာဒီလိုမျိုးဖြစ်နေတာနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းကပေါ့နော်ဒီဥပဒေပြုလွှတ်တော်ဟိုကိုယ်စားလှယ်တယောက်အနေနဲ့ဆရာဦးအောင်သိန်းကစပြီးဆွေးနွေးပေးပါလားရှင်ဘလို့ဥပဒေလေးနည်းနည်းကြက်မှတ်ပေးရင်ကောင်းပါလဲရှင်
ဒီလောစပီကအပန်းထွက်နေကြတာတွေကဟိုလောကဆိုရင်မြို့နယ်အုပ်ချုပ်ရေးမှုအစင်းကြီးခွင့်ပြုချက်တောင်းရတာပဲရှိတယ်။အဒီနောက်ပိုင်းတော့အရကြီးအုပ်ချုပ်ရေးမှုလောက်တင်ပြပြီးတော့ဆောင်ရွက်လို့ရတယ်ပေါ့လေ။ဒါမဲ့ဒီစဉ်းမြောင်းအပန်းထွက်နေဆိုတာကတော့ချက်ကြကဟိုဘာသာပေါင်းစုံမှာလည်းအဲ့ဒီပြဿနာကြီးရှိတယ်ပေါ့ဗျာ။နောက်တစ်ခါရက်ွက်ကြီးရွာတွေမှာအလူတန်းလုပ်တဲ့အခါမှာလည်းအဲ့ဒီလိုဒီလောစပီကတွေသုံးကြတာပေါ့နော်။အဲ့ဒီလိုသုံးကြတဲ့အခါမှာကျွန်တော်တို့ကလည်းပြည်သူတွေနားမခံနိုင်တော့အပန်းထွက်တဲ့ volume ကိုဘယ်လိုလျှော့မလဲအဲဒါမို့အချိန်ကိုဘယ်လိုသတ်မှတ်ပြီးတော့အွှန့်ထုတ်မလဲပေါ့နော်ဆိုအဲ့ဒီလိုစီကန်းကလန်နာလေးသတ်မှတ်ပြီးတော့ဆောင်ရပြီးရင်တော့ပတ်ဝန်းကျင်လည်းသက်သာမယ်ပေါ့ဗျာနားချမ်းသက်သာမယ်နောက်တစ်ခါအဲ့ဒီ loss speaker တန်းကြီးကြောင့်ကျောင်းသားတွေဆံဝဲချီဖို့ကိစ္စတွေရှိတယ်တခါလေကြံ့တယ်ရဟန်းတန်ကလေးလည်းသူတို့ဆံဝဲချီဖို့ပါညာကိစ္စတွေရှိမှာပေါ့နော်အဲ့ဒီကလေးရဆောင်ရွက်ချင်ရင်လည်းအဲ့ဒီလိုကျွန်တော်တို့ဒေါ်စီယာသံမျိုးဖြစ်ပင်ပေါ်မှာတင်ထွင်လာလို့အင်ခေါ်မိုးပေါ်မှာတင်ထွင်လာလို့နော်ကျွန်တော်တို့ဝါးနဲ့ထော်ပြီးထွင်လာလို့အဲ့ဒီအပန်းရဲ့နှုံးကိုတော့ဖြစ်လျှော့ချပြီးတော့ပြုပြင်လဲဆိုတဲ့ဥစ္စာကိုတော့ရက်ကြီးအုပ်ချုပ်ရေးဥပဒေဖက်လာပြီးဒီနောက်မှာတောင်မှကျွန်တော်ဒီလုံဆုံးလုံးကြီးကိုအဲ့ဒီဥပဒေရုံးနဲ့ထပ်ပြီးတော့ဖြည့်တင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ပါတော်ထရှင်တရက်မျိုးကဦးလှမြင့်ရလည်းရေးထားတာရှိပါတယ်သူကတော့အချက်သူသုံးချက်နဲ့ပေါ့နော်ရက်ွက်အုပ်ချုပ်ရေးဥပဒေမှာတဲ့အမိန့်နာခံရမယ်အခမ်းအနားပြပုံအတွင်းမှာကြားလောက်ယုံတာဖွင့်ရမယ်လို့ပါရှိပါတယ်တဲ့ဘ ਹੁ တန်ကနာယကအဖွဲ့ကလည်းအလားတူထုတ်ပြန်ချက်တွေရှိပါတယ်တဲ့နံပါတ်1ကဒါပေမဲ့လည်းအဲ့ဒီဥပဒေတွေအကောင့်ထဲဖော်ရမယ်အာဏာပိုင်အဖွဲ့များသာမကဥပဒေကိုလိုက်နာရမယ်ပြည်သူတွေကပါပြက်ကွက်နေကြတာပါတဲ့နံပါတ်3ချက်ကတော့ဖျားကိုယ်ပကဖွဲ့စည်းတဲ့ညဥ်တွေမှာလေဖျားလူကြီးလှုပ်လို့သူတွေကအခြေခံပစ္စည်းအသင့်တင့်ရှိပြီးတော့ပညာအရေးအချင်းအသင့်တင့်ရှိသူဖြစ်တင်ပါတယ်တဲ့အများစုကရက်ွက်အတွင်းမှာအလုပ်လုပ်အကန့်အတီတကျမရှိသူများကကိုကြိုးရှာပြီးတော့အတန်ချဲ့ဆက်တွေကိုကျဲလောင်စွာဖွင့်ပြီးတော့နေကြတဲ့အတွက်ကြောင့်လူတွေအရန်ဒုက္ခရောက်နေတယ်လို့သူကရေးထားပါတယ်အဲ့တော့ဥတည်ပါတယ်ဖေကအခုတောတာရှင်ကျန်ကင်းမျိုးကဥကျော်လင်းကပြောထားတာကဒီလိုမျိုးပေါ့လေနေညညကျဲလောင်စွာလော့စပီကာတွေအတကုံဖွင့်ပြီးတော့ရှစ်ခိုးနေကြတာဟာတဲ့ဗုဒ္ဓရဲ့အလိုကြဟုတ်မဟုတ်ဖြေကြားပေးစေလိုပါတယ်တဲ့ဖေ။အ
ဲဒါရီကတော့လေဗုဒ္ဓရဲ့အလိုကြတော့တကယ်မဖြစ်ပါဘူး။ဘာလို့လဲဆိုမြတ်ဗုဒ္ဓကငြိမ်းချမ်းတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်လို့ငြိမ်းချမ်းရေးကိုလည်းပဲဥတည်တဲ့ပုဂ္ဂိုလ်ကြီးဖြစ်ပါတယ်။နောက်တစ်ခုကမြတ်ဗုဒ္ဓကလေစိတ်ငြိမ်တဲ့ချမ်းသာကိုပေါ့နော်အဓိကထားတယ်သူရဲ့ရဟန်းတန်ဃာတို့ရဲ့ဖြစ်ဖြစ်ပရိသတ်လေးပါးကိုပဲဖြစ်ဖြစ်တရားအထုတ်တဲ့နေရာမှာတုံညာဂရရဆိုတဲ့ပုံလေးတခုထည့်ထားတာဘုန်းကြီးတို့တွေ့ရပါတယ်စိတ်ငြိမ်တဲ့အချိန်လေးတစ်ချိန်ဟာ တရားစုမှတ်ဖို့အကောင်းဆုံးဆိုတာကိုညွှန်ကြားထားတာတွေ့ရပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့ဘုရားဘာသာအလိုအဆင်တော့စိတ်စိတ်ငြိမ်ငြိမ်နေခြင်းဟာအင်မတန်ကိုကောင်းမွန်ပါတယ်။နောက်တစ်ခုကလည်းပဲဘုရားရှိခိုးတယ်ဆိုတဲ့နေရာမှာသူများတွေကြောင်းရှိခိုးဖို့တဲ့ပေါ့နော်။ကိုယ်နှလုံးသားထဲမှာဗုဒ္ဓဘုံတော်ကြီးရောက်ဖို့ကပိုးပြီးတော့အထူးကြရတယ်လို့ဘုန်းကြီးမြင်ပါတယ်။အဲ့တော့ဘုန်းကြီးဖြစ်ဖြစ်ကျင်လာတော့ပေါ့လေဒီညွန့်နေတဲ့တရစ္ဆာန်တွေမကောင်းဘူးလို့ဘုန်းကြီးတော့မဆိုလိုပါဘူးအဲဒါမျိုးလူသားတွေပို့ပြီးတော့တစ်ဖက်လူထူးခြားခိခဲ့သွားမယ်ဆိုရင်တော့အရန်ကိုအဲ့ဒါဘုန်းကြီးပြောစရာမလိုတဲ့ကိစ္စဖြစ်ပါလိမ့်မယ်ဘယ်သူမှလက်ခံမှာမဟုတ်ပါဘူ
းဒီမှာ
အဲ့တော့ဘုန်းကြီးတို့ဗမာစကေဝန်လေးရှိပါတယ်အယွတ်တယ်ပေါ့အသားပိုကောင်းတယ်ဆိုတဲ့စကားလေးကိုဘုန်းကြီးပို့ကြိုက်တယ်ဓမ္မကြီးရဲ့
ကျမပါဗျာအရှင်ဖျားအခုဟာဒီဖြစ်နေတာကဒီဖုန်ကြီးကြောင်းနေနားမှာလည်းမနေကျင်ကြဘူးလူတွေကများတော့အဖြစ်ကဥမာဆိုလို့ရှိရင်အတန်မဆဲပဋ္ဌာန်းရွတ်တယ်ဆိုလို့ရှိရင်လည်းအတန်မဆဲရွတ်နေတဲ့ပဋ္ဌာန်းတွေကိုအတိတ်ပဲအနှစ်အတိတ်ပဲတွေလည်းမသိကြတဲ့လူတွေကများပါတယ်လीအဲ့တော့ဒါကတော့အန္တရာယ်ကင်းနေဆိုပြီးတော့ဒီအတန်မဆဲ24နာရီရွတ်ဖတ်နေကြတာတွေကအကုသိုလ်မရပဲနဲ့အကုသိုလ်များပို့ဖြစ်နေသလားလို့ပါအရှင်ဖျား
အဲဒါကြီးကဟိုယုံကြည်ရတဲ့ပြောရင်တော့ဘယုံကြည်တဲ့ပုဂ္ဂိုလ်တွေအတွက်တော့ကုသိုလ်ဖြစ်ကောင်းဖြစ်မှာပေါ့အဲ့ဒါနိုင်ငံတစ်ခုမှာပေါ့နော်ဘာသာတစ်ခုလည်းကိုယ်ဝယ်ကြတာမဟုတ်ပါဘူးလူတွေကဘာသာမျိုးမျိုးကိုယ်ဝယ်ကြတာဖြစ်တဲ့အတွက်ပေါ့ကိုယ်လုပ်တဲ့ကိစ္စကပေါ့နော်ကိုယ်ဘာသာဝင်တွေလက်ခံပေးမယ်တခြားဘာသာဝင်တွေလက်ခံနိုင်လားမလက်ခံနိုင်ဘူးလားဆိုတာတော့ပြန်လဲပြီးတော့သုံးသပ်ဖို့ကတော့လိုအပ်လိမ့်မယ်လို့ဘုန်းကြီးတို့ကတော့ထင်တယ်လေ
မှန်ပါဗျာ
အဲဘုန်းကြီးတို့နော်ဝေကိုရောက်သွားတဲ့အခါမှာနော်ဝေမှာဘေးဘာသာတွေကမှပေါ့နော်အဲစပီကာကြီးတွေတက်ပြီးတော့ဟိုပထန်းရွတ်တာတို့ပရိရွတ်တာတို့ဖျားရှိခိုးတာတို့ပလီကနေပြီးတော့အော်တာတို့ဖျားကြောင်ကနေပြီးတော့တန်ကြောင်ခောက်တာတို့ဒါဒီဘာတစ်ခုမှလုတ်ခွင့်မပေးဘူးလုတ်ခွင့်မပေးတာဥပဒေကြောင့်မဟုတ်ဘူးလူကြီးရဲ့ပင်ကိုယ်ကပေါ့အနောက်ဆက်ဖြစ်တယ်ဆိုတာကိုနားလည်တယ်တယောက်ပေါ်တယောက်နားလည်မှုရဲ့အပြည့်ရှိတဲ့အတွက်ဒီလုပ်ငန်းကိုပေါ့ချင်းချင်းနဲ့နဲ့လက်ခံတယ်ဆိုတာလေဖုန်းကြီးတို့မေးလို့သိကြရတယ်လေ
ဒီမှာ
အဲ့တော့ဖုန်းကြီးတို့နိုင်ငံမှာလည်းပဲပေါ့လူမျိုးပေါင်းစုံဘာသာပေါင်းစုံနေကြတာဖြစ်တဲ့အတွက်ကြောင့်ပေါ့ဟိုကိုဘာသာရဲ့အလုပ်ရတရားတစ်ဖက်ဘာသာကိုထိခိုက်မယ်ဆိုရင်တော့အလုံးကပေါ့နော်တကယ်ကိုကိုဖျားတုံတင်ညွန်ကြတဲ့အတိုင်းပဲပေါ့မြစ်တက်တက်ဒီဆင်းဝေပြီးတော့ပေါ့ကိုရင်းစားတရားတွေနဲ့ရှောင်ကျင်သိနေလို့ဘုန်းကြီးကတော့သုံးတတ်တာပေါ့လေ
မှန်ပါဗျာဒီ
ပဋ္ဌာန်းလေးရွတ်တာဘုန်းကြီးတို့အနေကင်းတယ်လို့ဆိုပေမဲ့ပေါ့နော်ရွတ်တာတဲ့ပေါ့နော်ဒီဟာကိုသိအောင်လုပ်လိုက်တာပိုကောင်းတယ်လို့ဘုန်းကြီးကတော့သုံးတတ်တယ်လေ
မှန်ပါတယ်ဖျားအစယာမဒေါခင်လှလာရှင်အခုဒီလူမျိုးပေါ့နော်စုညံတန်နေပေါ့စုညံတန်နေကလူတယောက်ရဲ့ခန္ဓာရင်အားကိုပေါ့နော်ဒီနားရဲ့ခန္ဓာရင်အားဒီကျမ်းမာရေးပေါ့စိတ်ကျမ်းမာရေးလူခန္ဓာကိုကျမ်းမာရေးနဲ့ပတ်သက်ပြီးတော့ဒီ loud speaker တွေဖွင့်တဲ့အတန်တွေကဘလောက်များအထိဒုက္ခပေးနိုင်ပါလဲဆရာမနည်းနည်းလေးဆွေးနွေးပြပါရှင
်တော်တော်တအားယုံပေါ့နော်အဲ့ရတော့ထိကြိုက်တာပေါ့အဲ့ရတပိုင်းရှိရပေါ့နော်ကျမ်းမာရေးကိုထိကြိုက်တာဆိုရင်အများသောအားဖြင့်အားလုံးနဲ့ခံစားရပါတယ်စူညံတန်ဆိုတာကိုယ်မနဲ့မဆိုင်တဲ့မနှစ်သက်တဲ့အတန်ပေါ့ဒီကစကြတဲ့ခါတော့မဆိုင်ဘူးဆိုရင်စိတ်ခံစားမှုကြီးဖြစ်လာတာပေါ့အဲ့လိုဖြစ်လာပြီးတဲ့အခါတွင်စိတ်တူတာတို့နော်အစွေးကြီးကလည်းပြောပါတယ်သူကသွေးတိုးလာတာပေါ့နော်နောက်နှလုံးခုန်တာလည်းမြန်လာတယ်ပေါ့နော်အဲ့လိုမျိုးဖြစ်တတ်တယ်တဲ့နော်အဲ့တော့ stress ဖြစ်တယ်သူညံတန်ကိုကြားရတဲ့အခါမှာသူကဖိစီးမှုတွေဖြစ်လာတယ်အဲ့ချိန်မှာဖြစ်တယ်ဆိုလို့ချင်းဟိုအေးရပြတ်တယ်ပေါ့အေးပြတ်နောက်တစ်နေ့ကျအဲ့လိုကောင်းလို့လို့မရဘူးခုနကဆင်းနေသွားတယ်လို့ပဲပေါ့နော်နောက်နေ့ဆံမွဲရှိမယ်နော်အဲ့ဒီကိုကောင်းအောင်အလုံးမလုံးနိုင်တော့ကောင်းအောင်ဆံမွဲမဖြစ်နိုင်တော့ပေါ့နော်အဲ့အမျိုးတွေလည်းဖြစ်နိုင်တယ်အော်နောက်တစ်မျိုးကလည်းရှိသေးတယ်အမေလေးပေါ့လေအဲ့လိုမျိုးဒီအမဆိုလို့ရှိရင်ပုံဆိုးတယ်ပေါ့လေပုံဆိုးရဆိုဘယ်လိုလဲဆိုလို့ရှိရင်အဲ့ဒီစုညံတန်လေးဂျာထဲမှာနေခဲ့ရတဲ့အမေလေးပေါ့နော်အဲ့လိုဆိုလို့ရှိရင်သူကခလေးတွေကပေါင်းစိမ့်မပြည့်တဲ့ခလေးတွေမိုးရေးတယ်လို့နော်ကိုအမိုးရပါနှခမ်းကွဲလို့အာခမ်းကွဲလို့အဲ့လိုတွေလည်းဖြစ်တယ်လို့လည်းပြောတယ်ကျမတို့အဲ့နားကိုထိခတ်တာကစုညံတန်ကြောင့်လို့ဆိုလို့ရှိရင်နားမှာတို့အာယုံခံအပိုင်း၃မိတ်ရှိတဲ့နေ့မှာအတွင်းနားမှာရှိအာယုံခံ cell တွေဖြည့်ဆည်းတတ်တယ်ဖြည့်ဆည်းပြီးလို့ရှိရင်သူ့ကိုလာတဲ့အာယုံရောတွေထိခိုက်တတ်တယ်ပေါ့နော်အဲ့ခါကျရင်အစားအာယုံခံစားရတာညော့တယ်ပေါ့အဲ့တော့အဲ့ခါမှာဆိုလို့ရှိရင်သူက noise ကိုထိတဲ့ဟာမှာဆိုရင်းပေါ့ chest လို့ပေါ့အဲ့ဖြစ်တယ်ဆိုလို့ရှိရင်ပြန်တော့ဓာတ်ပြင်းနေလားမထနိုင်ဘူးရှင်လုံးဝ permanent ပေါ့လုံးဝဖြည့်ဆည်းသွားနိုင်ပြီတကယ်လို့ပြန်ပြီးတော့ဓာတ်နားပေးလိုက်တယ်ဆိုလို့ရှိရင်တော့အဲ့ဒီတော့ကျွန်တော်တို့နားကိုဆက်ဆက်နဲ့ဆန်းကြည့်လိုက်တဲ့ဆိုရင်သူ့ရဲ့အစားအာရုံကိုလေငုံချီရာချက်ကိုကျသွားတယ်အဲ့ဒါကိုရှင်ဆက်ချိုးချလို့ခေါ်တာပေါ့အစားအာရုံကျသွားတယ်ကျလာအဲ့ကုနာကျွန်တော် noise ကိုဇက်တိုက်မတွေ့ဘူးဆိုရင်တော့ပြန်နလန်း ချသွားတဲ့ကြောင့်မလို့ temporary ပဲပေါ့ခဏပဲနောက်ပြင်ပြန်ကောင်းသွားနိုင်တယ်လို့ဒါပေမဲ့ဇက်တိုက်ဇက်တိုက်ကြီးဖြစ်တယ်ဆိုရှင်တော့လုံးဝပြည့်စည်သွားဆိုအအယုတော့တာအလုံးဖြစ်ချင်းပြင်းရင်းသွားတာပေါ့နော်အဲ့လိုဖြစ်နေပါတယ
်ဟုတ်ကဲ့ပါအခုတော့ကျမရေးရှုထောင်းကနေကြည့်လို့ရှိရင်လေဒီ loud speaker ရဲ့ဒုက္ခပေးမှုကတော်တော်လေးကိုအန္တရာယ်ရှိတာပေါ့နော်အခုဟိုကျမဟိုကတ်တုန်းဆရာတယောက်ရေးထားတဲ့ဟိုမောင်ကာလူဆိုတဲ့ကတ်တုန်းဆရာတယောက်ရေးထားတာလေကတ်တုန်းလေးတစ်ခုဟိုသဘောကျလို့ပါသူကရေးထားတာနေရကောင်းအိမ်ရောက်မြည်တဲ့ဈေးနီးသည်ကြောင်းနီးသည်ဓမ္မယုံနဲ့ဝေးသည်ဇရက်နဲ့အလွန်ဝေးသည်အလှကမန်းတတ်နဲ့လည်းအလွန်အလွန်ဝေးရဲဆိုပြီးတော့သူကကတ်ထားပါတယ်အဲ့တော့ဒုတိယအဲ့ဒီနေရာလေးနဲ့ဝေးတဲ့နေရာမှာအိမ်ကပို့ပြီးတော့တောင်ဈေးကောင်းပဲပုံပေါက်နေပါတယ်ဒါကတော့ကျွန်မကတ်တုန်းထဲမှာဖတ်လိုက်ရတာပါနောက်ဒီနေ့နောက်ကတ်တုန်းတစ်ပုဒ်ကတော့ကတ်တုန်းမောင်မောင်ရေးထားတာပါရက်ွက်ထဲမှာတဲ့စီးမဲ့အတန်ချဲ့ဆက်ဖွင့်တော့အေးအေးယူမဲ့သူမရှိဘူးတဲ့အဲလူလူအော်တန်နဲ့ပါမအေးအေးယူဆောင်ရွက်လိုက်တဲ့သတင်းတွေတဲ့သတင်းဥတွေသတင်းထုတွေဖတ်ရမယ်ဆိုပြီးတော့ဂျာနယ်တစောင်းအော်ရောင်းနေတဲ့ကလေးလေးပါနောက်ကဘေးရလူကတော့ကောင်းကွာဆိုပြီးတော့မှတ်ချက်ပေးနေတာပေါ့နော်အဲ့တော့ဟိုကျမတို့ရဲ့ဟိုဒီလူလူတွေရဲ့ရင်းနေတဲ့ခန်းစားချက်တွေကိုတကယ်ထိထိမိမိပေါ်လွင်အောင်ရေးနိုင်တဲ့ဟိုဆရာကတ်တုံးမောင်မောင်ဖောင်တိန်ပြောပြပေးပါအောင်ဒီအတန်စူညံတန်တွေရဲ့ impact ပေါ့နော်တော်တော်လေးလက်ခံစားနေကြရတာပါအဲ့တော့ဟိုဆရာလည်းနည်းနည်းလေးပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်တို့မြို့မှာဒူနေတူတက်တဲ့နေရာမှာတော့ဒီအတန်ချက်ဆက်ကကျွန်တော်ဒုက္ခပေးပါတယ်ကျွန်တော်နေရောက်သွားတော့နေမှာကျတော့ loss speaker တန်ချာတော့ကျွန်တော်ကဟော loss တန်ချာရင်တော့အလှရှိပြီလို့ထင်တာပေါ့နော
်တွန်သေးသိမ့်တယ်လို့မျိုးဟုတ်ကဲ့တ
ော့အုပ်လေးဆက်ဆက်ကနေပြီးတော့ loss speaker တန်လေးချာတော့လေ
ဟုတ်ကဲ့ပါဟ
ုတ်လားကျွန်တော်ရွာလူတွေမေးတာပေါ့နော်အဲ့မှာအလှရှိလားဆိုတော့ကျွန်တော်ဦးစရာတစ်ခိုးဆဲနေရတယ်ဟုတ်ကဲ့ကျွန်တော် loss speaker ကတခါတလေကြားလို့ရှင်လေဒါသူတို့ကျွန်တော်ဗမာလူနေမှုဘဝမှာကဒါရဲလာမှာစိုးလို့ပေါ့နော်အဲ့မှာတစ်ခိုးခွဲတဲ့လှော့တန်အောင်မကြားရအောင်လို့တခါတလေကြားတုံးချတာလည်းရှိတယ်ကြာအဲ့ဒါလေးတော့ရောက်တော့ကျွန်တော်မြင်ရတာပေါ့နော
်ဟုတ်ကဲ့ပါ
ကျွန်တော် loss speaker နဲ့ပတ်သက်ပြီးတော့
ကျမတို့လော်ရင်ကြီးမှုလို့တောင်ပြောရမယ်ပုံပေါက်နေပါပြီโอเคကျမတို့သောတာရှင်တယောက်ရှိပါတယ်မနန်းစိုးပါမနန်းစိုးကတော့ကျမတို့မြန်မာနိုင်ငံမှာအင်တာနက်မှာနာမည်ကြီးတဲ့ယဉ်ကျေးဆက်အမှွာတွေကတယောက်ပေါ့နော်စစ်စိုးနေကောင်းပါလား
ဟုတ်ကောင်းပါလို့ရှင်
โอเคစစ်စိုးတို့ရက်ွက်မှာရောအမြဲတမ်းအတန်းချဲဆက်ကအမြဲတမ်းဒုက္ခပေးနေတယ်လို့ပြောပါတယ်စစ်စိုးယဉ်ဖွင့်ပါအောင
်ကျမယဉ်ဖွင့်ရမယ်ဆိုရင်လေခုနကတော့ဆရာတို့ပြောသွားတယ်လို့လည်းကျမကြားတယ်ပေါ့နော်ဆက်ကကြတော့ဒီတန်ချဲဆက်နဲ့ပတ်သက်ပြီးတော့ပွဲလုပ်မယ်ဆိုလို့ရှိရင်ခွင့်ပြုချက်ဆိုတာဒီရက်ွက်အုပ်ချုပ်ရေးကနေတဆင်အဲ့လိုတဆင်ဆင်းနဲ့သူတို့တွားပြီးတော့ခွင့်ပြုချက်ယူရပါတယ်နော်အဲ့ဒီယူရတဲ့အခါမှာလည်းသူတို့တွေစဉ်းစားကြည့်တာပေါ့နော်အားလုံးကအများဆုံး max mind goal ပေါ့နော်ဟို national ကိုနိုင်လောက်ကြည့်ပဲဟိုဖွင့်စီချင်တယ်ပေါ့နော်အဲ့လောက်ပဲပြီးတော့မှအဲ့ဒါဆိုရင်လုံးဝရက်ပလိုက်မဟုတ်ဆိုဟိုဟိုဆရာပြောလို့ပြည့်တယ်လို့ပဲကျောင်းသူကျောင်းသားတွေလည်းစာမကျက်နိုင်ဘူးနော်ပေါ့ကျမတို့လိုဂျုံသူဂျုံသားများအနေနဲ့ရလဲပဲတောင်းမိအတွက်အလုပ်လုပ်ရမယ့်ကိစ္စတွေရတယ်ရှိတဲ့အတွက်ကြောင့်ဒါအနောက်ရှစ်တစ်ခုဖြစ်ပါတယ်ကျမတို့ရက်ွက်တွေမှာဆိုလို့ရှင်လဲသူတို့ခွင့်ပြုချက်တောင်းထားတာဒီလောက်တော့အချိန်ဆိုပေမဲ့လည်းသူတို့နားလည်မှုတစ်ခါပြန်ယူပြီးတော့အောက်ကနေဘလို့လှုပ်လိုက်တယ်တော့မသိဘူးဆက်ပြီးတော့ယူနေသေးတယ်ချွဲခါကျတော့ညတကောင်ရန်တနိုင်တနိုင်လောက်ဒီချင်းပွဲတွေပါလို့ဆိုတာချင်းလုံးပွဲတွေပါကြီးလှုပ်တယ်အဲ့တော့အဲ့လိုမျိုးတွေကကျမတို့ annoyed အရင်ဖြစ်ပါတယ်ရှင့်အဲ့တော့အဲ့ကိစ္စတွေကိုလည်းကျမတို့ကသက်ဆိုင်ရာလူတွေကနေပြီးတော့အခုဖြစ်လဲပြောင်းဖြစ်လဲပြောင်းပြီဆိုတော့အားလုံးကပြောင်းတင်ပြီးတော့ကျမမြင်ပါ
တယ်ဟုတ်ကဲ့ပါအဲအခုအားလုံးပေါ့နော်ဒီလောက်ဝိုင်းဝန်းပြီးတော့ပြောနေကြတဲ့ဂျားတွေကနေပြီးတော့သူ enforce လုပ်မဲ့လူပေါ့နော်ဒီလိုဥပဒေရှိတော့ရှိတယ်ဥပဒေဆိုတာတော့အများအားရှိနေတာစီကံတတ်မှတ်ချက်တွေလည်းရှိတယ်လှုပ်ထုံးလုပ်နေတွေလည်းရှိတယ်ဒါပေမဲ့မလိုက်နာကြတာတော်တော်လေးကိုမြန်မာနိုင်ငံမှာပြဿနာခုပေါ့နော်စီကံမရှိတဲ့ပြဿနာကတော့အရေးကြီးဆုံးပေါ့နော်
ခုနဖုံဖုံတပါပြောသွားဒါသာရေးချောက်ရှူတော့ကပြောရတယ်ဆိုရတာဟုတ်ပါတယ်ဒါပေမဲ့တစ်ခါလေကျတော့ဘာသာရေးချောက်တောင်မဟုတ်ဘူးတခြားဟာရနောက်ဆက်ချင်းတစ်ခုပဲကိလိုဟာမျိုးတွေကတကယ်ကတိမန်တဲ့မဟုတ်တော့အစုခံမန်တဲ့ဒီမှာသူတို့တအားကိုအဲ့လိုဘယ်လိုပြောမလဲဒီဗုဒ္ဓဘာသာယဉ်ကျေးမှုနဲ့မဆိုင်တော့ rap the chin တွေရောဘာရောအကုန်လုံးဖွင့်ပြီးတော့သူတို့စုစုငင်းလောက်ကြရတော့အဲ့ကြတော့လေကျမတို့ဗမာလူမျိုးတွေရဲ့ယဉ်ကျေးမှုကိုလည်းပဲကြွေကြောက်ရရောက်တယ်ပေါ့နော်အဲ့ဒါတွေကအစအများကြီးဟိုသင်ပြရမယ်ခဲတဲ့မှာလည်းပါလာပြီပေါ့နော်အဲ့တော့ဒါဒီအားလုံးကလည်းဒီလော်နဲ့လက်ဆက်တွေ့တဲ့ဒီအကုံလုံးကဒီစူညံမှုရဲ့ဟိုခရက်တွေပေါ့နော်အဲ့ဒါတွေအားလုံးအတွက်အများရိုက်ချက်ပါလေရှင
်ဟုတ်ကဲ့ပါအခုကျမတို့နောက်ထပ်သောတာရှင်တယောက်ကတော့တော်တော်လေးထူးခြားပါတယ်သူကတော့ဟဝိုင်ယီမှာသတင်းသုံးနေတဲ့ဖုံဖုံတပါးပါသူကတော့အိန္ဒိယနိုင်ငံသားဖြစ်ပါတယ်ဒါပေမဲ့ဖုံဖုံမှာ
ဟုတ်တယ်ဘုံဘုံဟောက်ပါတယ်ဒီမှာဘုံဘုံကတော့ဥတ္တမပါဗျာမွေးတဲ့အိန္ဒိယလူမျိုးပေါ့အမေရိကန်မှာဟဝိုင်းမှာနေတာလေအနည်း၄၀လောက်ရှိပါပြီဒီမှာဥတ္တမပါဗျာအရှင်ဖျားရဲ့အတွေ့အကြုံလေးပြောပြပေးပါမြန်မာနိုင်ငံရဲ့ဒီမှာဒီမှာဘုံဘုံကတနေ့ကိုဆယ်ကောင်းလောက်ပမာပြူသွားပြီးတော့ပရဟိတာတွေကိုနေခဲ့တဲ့တိုင်းပြည်ဆိုတော့ကျေးဇူးဆက်တဲ့နေနဲ့ပြန်တာတင်ပါဗျာအဲဥမ 6 လုံးလောက်ဖွင့်ထားပြီးတော့အဲ့ဒါနဲ့သူအလှခံတယ်အလှခံလည်းကောင်းပါတယ်သူလုပ်တဲ့အလုပ်တွေကပရဟိတအလုပ်တွေပါမိတ်ဆွေလည်းဖြစ်တယ်သူ့ကိုလည်းဘုန်းကြီးကစင်ကာပူတွေခေါ်သွားတယ်ဒီမှာကြည့်စင်ကာပူနိုင်ငံမှာဒီလိုရှိတယ်အဲ့ဒါလည်းပြပြပြီဒါပေမဲ့သူ့ဘောဘက်ကအခွဲကမလုပ်လဲဆိုရင်စုဘူးတွေနဲ့စုဘူးတွေနဲ့အလှခံတဲ့ပတ်စံတွေကိုသူက၅ကြက်၁၀ရက်နေတော့နာမည်တွေတက်ပြီးတော့အဲ့ဒါလေနိုင်ငါနိုင်လို့ပြောရတော့သူကဒီចောင်းသားတွေလည်းအခက်အခဲရှိတယ်။နောက်ပြီးတော့အလုတ်ကပြန်လာတဲ့လူလည်းဟိုဒိုင်ဘာတို့ကအစညအလုတ်နေအလုတ်သူတို့အိတ်လို့မရဘူး။ဖုံဖုံကိုယ်တိုင်လည်းတညာလုံးအဲ့ဒီ6လုံးဆိုတော့တော်တော်လေးအခက်အခဲရှိတယ်။အဲ့တော့ဖုံဖုံထင်တာကတော့ဘာမှပြီမှာတလုံးနဲ့ပြောပါဆိုရင်တော့အဲ့ဒီရန်ကုန်မြို့မှာအတန်ကျက်ဆက်ကိုမြည်သူမှအော်ပလီရည်ဒီဟိန္ဒူကြောင့်ပဲဖြစ်ဖြစ်ပထမ်းမဲ့ဖြစ်အကုန်လုံးပိတ်ပလိုက်တာအကောင်းဆုံးအဲ့ဒါပဲအကြံဉာဏ်ပေးကြည့်ပါလေဂျာနဲ့တော့ဘာမှရှိပါဘူးဒီမှာ
တင်မကျေးဇူးတင်ပါတယ်ဖေဟာတပည့်တော်တို့လည်းအဲ့လိုပဲစိတ်ကူးရှိပါတယ်ဖေဟာဒါပေမဲ့လေဟိုဒါပေမဲ့လေဟိုအားလုံးကမြန်မာနိုင်ငံမှာအခုဖြစ်နေတာဟိုဟိုငိုရေရပါလေဒီအစိုးရတက်မှာမဟုတ်ပါဘူးဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လို့ဆိုပြီးတော့အခုပြောနေကြတာတွေလည်းများတဲ့ခါကျတော့အခုဒီ loud speaker ယဉ်ကျေးမှုလို့ဖြစ်နေတဲ့ခါကျလူတွေကထစ်ခနဲဆိုလို့ရှိရင် loud speaker အရင်ထောင်ပြီးတော့ဒါအလှခံလိုက်တာအရင်ဆုံးကထိန်ဆိုလဲအလှခံအခုကမြန်မာနိုင်ငံမှာ12လရာသီပွဲတော်ကလည်းဆက်နေတာအခုဆိုလို့ရှိရင်ဒဇောင်မုံပြရနဲ့လာအောင်ပဲနေတော်ပြားသူအကုန်လုံးဆက်သွားမယ်တကြံအထိဆိုလို့ရှိရင်အဲ့ဒါ loud speaker ဖွင့်တာကတော့ဘလို့မှပြီးမှာမဟုတ်တော့ဘူးပေါ့နော်အဲ့တော့ကျမတို့အရှိန်နေယူဦးအောင်သိန်းနည်းနည်းလေးဝင်ဆွေးနွေးပေးပါအောင်ကျမတို့ဘလို့ကြက်မှန်ရင်ကောင်းမလဲပေါ့တကယ်ပဲထိထိရောက်ရောက်ပေါ့လေ
အဲဖြစ်ရောဟန်တာလေအဲ့လိုအပန်ကိုထိမ့်ချုပ်တဲ့အဲ့လိုပေါ့ဗျာသတ်မှတ်တဲ့အချိန်တစ်ခုပြီးပြီးတော့ပဲပါရေးနာရေးပဲဖြစ်ဖြစ်ပေါ့နော်အဆောင်ရဖို့နောက်ပြီးတော့ volume တုံးလို့ဘယ်လောက်ထိဒီဟိုလိုဒေါင်းလုပ်ပြီးတော့ဟာလုံးမယ်ဆိုရဲဟာတွေကိုဆက်ရက်ွယ်အုပ်ချုပ်ရေးမှုတွေတစ်ဆင့်ကိုညွှန်ကြားချက်နဲ့အဲစိတ်ခိုင်းထားရင်တော့မှကျွန်တော်တို့ရနိုင်ပါတယ်နော်ဥပဒေနောက်မှာညွှန်ကြားချက်ဆိုတာလက်ရစမြဲပဲလေအဲ့တော့ကျွန်တော်တို့တခုအတွေ့အကြုံကဘယ်လောက်ထိဟောဖြစ်လဲဆိုတော့အခုဒီဖုန်းတာဝါတိုင်းနေရှိရဗျာဖုန်းတာဝါတိုင်းနေမှာကျွန်တော်တို့ဒီ engine နဲ့ race လုပ်တာရှိတယ်တချို့က solar နဲ့လုပ်တယ်အဲ့ကျွန်တော် netlink ဘက်ကရွာတွေမှာဆိုရင်အဲ့ပဝင်းရင်ကလူရအကုန်နားကြည်ယူတာတို့အဲ့လိုထိခိုက်ကြတော့စေးစားလက်မှတ်တွေနဲ့အများကြီးကျွန်တော်တို့တင်ပြတယ်။တင်ပြတော့ကျွန်တော်တို့ကအဲ့ဒီကုမ္ပဏီကိုကျွန်တော်ဆန်းအကြောင်းကြားကုမ္ပဏီကဘယ်မှမသိဖြစ်နေ။အဲ့တော့ကျွန်တော်တို့ကမြို့နယ်အုပ်ချုပ်ရေးမှူးနဲ့ရဲစခန်းကိုအကြောင်းကြားတယ်။အဲ့တော့ကုမ္ပဏီသိပြန်တော့လေနာမည်မသိလို့ဆိုဖြစ်လာတယ်။အဲ့တော့ကျွန်တော်ကအမှုဖွင့်မှာဆိုပြီးတော့အမှုဖွင့်ခံလိုက်တယ်။အမှုဖွင့်ခံလိုက်တဲ့အခါကျတော့ကုမ္ပဏီဘက်ကအဲ့ဒီသူ့ရဲ့တာဝါတိုင်းဒီအင်ဂျင်ဆက်နှိုးတာကိုရပ်သွားတယ်။ကျွန်တော်ပြောတာကအရေးကြီးတာကကျွန်တော်တို့သူများရေဆိုလာစနစ်နဲ့သုံးရင်ဒီမှာလည်းသုံးဖို့အသံမြင်ပြီးတာပဲเนาะအဲ့ဒီလိုပေါ့ကျွန်တော်တို့ကဟိုအများလုံနိုင်တဲ့ဟာကိုလက်ရုံးညီစီစွာလုပ်ကင်ကြဖို့လိုတာပေါ့เนาะဆိုတရားတပုတ်ဆန်းဒါတောနေပဲကွာရတယ်ဆိုဒီလိုတားလို့မရဘူးအဲ့ကျွန်တော်အခြေခံချက်လက်တွေကဒီရက်ွက်အတွင်းမှာနေပြည်သူတွေရက်ွက်အတွင်းမှာအုပ်ချုပ်ရေးမှုတွေကိုဒီလိုကျွန်တော်တို့ဒီလိုအခမ်းအနားတွေအလှူတွေကျန်းနေလို့စာတင်လာလော်သုံးမယ်ဆိုရင်ညွှန်ကြားချက်နဲ့ကတ်တက်ဖို့တော့အဓိကလိုမယ်အဲညွှန်ကြားချက်ကတ်တက်ချက်နဲ့ပြီးတော့ကြော်လွန်လို့ရှိရင်အဒံကိုရိုက်တာတို့နော်တော့ဒါလည်းမကဟောဖြစ်လာရင်ကျွန်တော်တို့တရားရုံးကိုတင်တာတို့အရလွတ်တင်တယ်အဲ့ဒါမှလူရတဖြည်းဖြည်းထိတ်ထုတ်နှားလာနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ
ဟုတ်ပါတယ်အခုခါဒီခွင့်ပြုမိတ်တို့ဘာလို့ဆိုတာဟိုဆက်ဆက်မယ်ဆိုလို့ရှိရင်ဒါထွေအုပ်နဲ့ဆိုင်နေမယ်လို့ထင်ပါတယ်အဲ့တော့ကျွန်မလည်းအမှန်ကတော့ထွေအုပ်ကရာရှိတယောက်ကိုဖိတ်ခေါ်ဖို့ဟိုစ조사ပါသေးတယ်ဒါပေမဲ့မအောင်မြင်ခဲ့လို့ပေါ့နော်အဲ့တော့ဒါပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်မှာပဲဆိုတဲ့ခါကျကျွန်မလည်းအခုလောလောဆယ်ရှိနေတဲ့ NLD အစိုးရကိုဟိုတက်ရဲ့ကြီးအပြစ်ပြောရတာလည်းနည်းနည်းတော့ခက်နေပါတယ်ဒါအားလုံးအသိပြဖြစ်ပါတယ်လေအဲ့တော့ အာရှလင်းရောက်အရှင်ဘုရားဘုရားဟောတာတွေကတကယ်ကတော့ဘုရားဟောတယ်ဆိုတာဟောတဲ့နေရာမှာဘုရားဟောတဲ့တရားတော်တွေကိုနေ့စဉ်ဘလူနေမှုဘုရားမှာလိုက်နာကြင်ကြံဖို့ဆိုပြီးတော့ဘုရားဟောခဲ့တာတွေပါတနေ့တနေ့ဟိုယွတ်ဖတ်တယ်စေမှာထိုင်ပြီးရှိခိုးနေမှာမဟုတ်ဘူးတကယ်လက်တွေ့ဘုရားဟောခဲ့တာတွေကိုကြင်ကြံအားထုတ်မှသာလျှင်တကယ်ဗုဒ္ဓဘာသာဆိုတာဖြစ်တာပါအဲ့တော့ရှင်ဘုရားအနေနဲ့ပေါ့ဒီလိုမျိုးဟိုတရားဟောတာတွေလည်းမှန်ပါတယ်ဖွင့်တာတွေလည်းအန္တရာယ်ကင်းကောင်းကင်းပါလိမ့်မယ်ဒါပေမဲ့တကယ်လိုက်နာကြင်ကြံရမယ်ဗုဒ္ဓဘာသာတွေအနေနဲ့ဘလို့လိုက်နာကြင်ကြံရမယ်ဆိုတာကိုဒီအရှင်ဘုရားတို့ယဟန်တန်ဃာတော်တွေအနေနဲ့ပိုပြီးတရားဟောပြဖို့တာဝန်ရှိရလို့မသုံးသပ်မိပါဘူးလားခင်ဗျာ
အဲဒီမှာကြီးဟိုဘုန်းကြီးတို့ဟိုဗုဒ္ဓဘာသာမှာတော့ဟိုယွတ်တာလည်းပဲဟိုပေါက်ပါတယ်ဟိုယွတ်တာကတပည့်လူကိုထိခိုက်နင်းတော်မှုမရှိဘူးဆိုရင်အဲဒီယောဘသရေဆေမှုကလည်းတမထကုတုဖြစ်တယ်အဲဒါအင်မတန်ကောင်းပါတယ်ဒါပေမဲ့တပည့်မှာထိခိုက်မယ်ဆိုရင်ဒါတိတ်မကောင်းဘူးဒါကတော့တဘာဝဘုန်းကြီးအထုပြောစရာမလိုပါဘူးတကယ်တကယ်ပေါ့တော့ဗုဒ္ဓဘာသာအနေနဲ့ဟိုတည်အောင်လုပ်တယ်ဟောလာဘာသာဖြစ်တဲ့အတွက်အားလုံးပေါ့နော်သူတင်ပေးကြတာတည်အောင်တင်ပေးကြတာဖြစ်တဲ့အတွက်တည်အောင်လုပ်ဖို့တော့အရေးကြီးလိမ့်မယ်အဲရွတ်တာတည်အောင်လုပ်တာပုံကောင်းတာပေါ့ဒါသဘာဝကျပါလေအဲဟိုဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ဘုန်းတော်ကြီးများကဟိုကန္တာကပေါ့တိတ်အထိကကျပါလေဆရာတော်ကြီးများအရင်တွေကသံဃာတော်ကြီးများအနေနဲ့ပေါ့အဲဒါတွေကတော့တို့ဘယ်လိုတော့ချက်ကြမယ်ဘယ်လိုတော့အတန်ချက်ချက်ဒီတော့စနေတဲ့ကြဖွင့်မှရမယ်။ဟိုအတန်ချက်စနေနဲ့ရွတ်တပတ်တာတွေလည်းတို့ပဝင်ခြင်းကိုဟိုတချို့နေရာတွေညွတ်လို့ရမယ်။တချို့နေရာတွေတော့တို့တင်းတင်းတင်းတင်းလုပ်မယ်။စသဖြင့်ပေါ့ဟုတ်လား။ဟိုဖို့ဖို့တော်ကြီးကညွန်ကြားပေးမယ်ဆိုရင်တော့ပေါ့နော်။ဟိုကောင်းမွန်သွားမှာပါ။ဟိုဗုဒ္ဓဘာသာလူမျိုးတွေဆိုတော့ဘုန်းကြီးတွေပြောရင်ခီးရောက်ပါလေ။ဒါသိမကြပါဘူး။ဥပဒေကလည်းတစ်ဖက်ကထိထိရောက်ရောက်လေးလုံမယ်။ဖို့တော်ကြီးကလည်းပဲအဲသူတို့တပည့်တရားတွေမှတွေတွန်တင်ပေးမယ်ဆိုရင်ဟုတ်အင်္ဂါရင်ဒီမှာဒီကိစ္စတွေကဟုတ်လားချုပ်ငင်းတော့မယ်လို့ဘုညာထင်တယ်လေ။ဘာဖြစ်လို့လဲဆိုဘုညာတို့နိုင်ငံသားတွေကဟိုအင်မတန်ပြောလို့ဆိုလို့လွယ်တယ်ဆိုတာကိုဘုညာတို့သိရတယ်။နားလည်အောင်လို့ပြောလို့တယ်။နားမလည်ဘဲနေတော့သူမရဘူး။ပြတိုက်တဲ့အလေးချင်းတွေသူတို့မှရှိတယ်လေ
။
အဲဒါကြောင့်မို့ဘုညာတော့ဟိုတန်ဃာတော်များအပိုင်းကပေါ့အာကိုထိုက်တဲ့အရာဖြစ်တဲ့အတွက်ကြောင့်မို့ဒီကိစ္စမှာလည်းပဲဆရာတော်တန်ဃာတော်များကပေါ့ဥဆောင်ပြီးတော့ပေါ့နော်။တွန်တင်သွားမယ်ဆိုရင်ပိတ်မဝေးတော့တဲ့အချိန်မှာပေါ့နော်။အဲ့ဒီလူတွေတက်တာချမ်းသာမဲ့လောဆမီကဘေးကလွတ်လိမ့်မယ်လို့ဖုန်းရထင်နေတာတည်းမကြီ
းတင်ပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီကနေ့ကျမတို့လောစပီကာအတန်ဆူညာနဲ့ပတ်သက်ပြီးဝင်ရောက်ဆွေးနွေးပေးတယ်ကျမတို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆရာကြီးဦးအောင်သိန်းရဲ့ပေါမောက်ခဒေါက်တာဒေါခင်လှလှနဲ့ကာတွန်းဆရာမောင်မောင်ဖောင်တိန်နဲ့အခုအရှင်ဦးစိတ်တိန်သားတို့ကိုကျေးဇူးအများကြီးတင်ပါတယ်တခြားပါဝင်ဆွေးနွေးပေးတဲ့သောတာရှင်တွေအားလုံးလည်းကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေပါပါရှင်
ဒေါခင်စိုးဝင်းနဲ့အစီအစဉ်ထုတ်လို့ရမှုမဆုမွန်တို့စူးစီးတင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA ကနေဒီနေ့ငွေနေ့မနက်ခင်းစီစဉ်တွေဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းကြေညာကိုကိုစိုးဝင်းလိုင်းကကြေညာပေးမှာပါအ
မေရိကန်ကျွေးကောက်ပွဲမဆွစီယုံမှုကနေ Republican Party အတွင်း Donald Trump ကိုအပြင်းထန်ဆုံးဝေဖန်ပြောဆိုခဲ့တဲ့ Mitt Romney ဟာစနေနေ့ကရွေးကောက်ခံသမ္မတနဲ့တွေ့ဆုံခဲ့တာမှာသူတို့နှစ်ဦးအနေနဲ့ကမ္ဘာကြီးရာကိစ္စတွေကိုအသေးစိတ်အတွင်းကြကြဆွေးနွေးပြခဲ့ကြတယ်လို့ Mitt Romney ကပြောပါတယ်။2012ခုနှစ်ရွေးကောက်ပွဲတွင်ကသမ္မတဘာရက်အိုဘားမားကိုရှုံးနိမ့်ခဲ့တဲ့ Romney ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်မယ်ဆိုတဲ့သတင်းတွေမကြခင်ရက်ပိုင်းအတွင်းထွက်ပေါ်လာနေပါတယ်။ New Jersey ပြည်နယ်အတွင်းက Donald Trump ပိုင်နဲ့ Golf ကွင်းမှာပြုလုပ်တဲ့တွေ့ဆုံမှုအပြီးနိုင်ငံခြားရေးဝန်ကြီးအဖြစ်ဘသူကိုရွေးချယ်မယ်ဆိုတဲ့အတိအကျတဲ့အဖြေတော့ထွက်မလာသေးပါဘူး။ကမ္ဘာကုန်သွယ်ရေးသဘောတူညီချက်တွေကိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကမစွန့်လွတ်ကြဖို့ပြည်သူနိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာထိပ်သီးညီလာခံတစ်ခုကိုတက်ရောက်နေကြတဲ့ခေါင်းဆောင်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကုန်သွယ်ရေးသဘောတူညီချက်တွေဟာကိုယ့်ပြည်သူတွေအတွက်အကျိုးမရှိဘူးလို့နည်းနည်းယုံကြည်ထားကြတဲ့နိုင်ငံရေးသမားတွေကိုအမေရိကန်နဲ့ဥရောပမဲဆန္ဒရှင်တွေကရွေးချယ်မဲပေးလိုက်ကြပေမဲ့အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုAPEC ထိပ်သီးညီလာခံကိုတက်ရောက်နေတဲ့ခေါင်းဆောင်တွေကတော့လွတ်လပ်စွာကုန်သွယ်မှုအစီအစဉ်တွေကိုဆက်လုပ်ကြဖို့တိုက်တွန်းနေကြတာဖြစ်ပါတယ်။The road to Mandalay Mandalay တို့တွားရလန်းဆိုတဲ့ဇာတ်ကားကိုရက်ကူးခဲ့တဲ့မြန်မာနိုင်ငံဘွားထိုင်ဝမ်ရုပ်ရှင်ဒါရိုက်တာမီဒီဇီဟာတောက်ကြနေကပြင်သစ်နိုင်ငံမှာကျင်းပတဲ့36ကျင်းမြောက် ASEAN နိုင်ငံတကာရုပ်ရှင်ပွဲတော်မှာအကောင်းဆုံးနိုင်ငံတကာရုပ်ရှင်ဆုရရှိခဲ့ပါတယ်
သတင်းကြေညာကိုကိုစော်ဝင်းနိုင်ငံကြေညာပေးခဲ့တာပါဒီမိနစ်အတွက်စီစဉ်ထုတ်လွှင့်မှုကတော့မန္တနာချမ်းဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အပ်ဒူရမန်ဖြစ်ပါတယ်ကျွန်မအီတန်စမရှင် VOA American တန်မနက်ဖြန်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.